Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရွေးတာဝန်ယူတဲ့ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအာဖဂန်ဆိုင်ရာအမေရိကန်မူဝါဒတဲ့အရာဓာတ်တွေအမြန်ဆုံးရုပ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တက်ကတော့အီရတ်နိုင်ငံကိုကြိုတင်မကြညာဘဲတွားရောက်ပါတယ်ဆီးရီးယားနိုင်ငံရက်ကာမြို့အပေါ်လေကြောင်းထိုးစစ်အတွင်းအရက်သားတရားကျော်တည်ဆုံရတယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့နေ့ကိုကိုညာဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရှီကိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာတင်သွင်းဖို့မစ္စတာကော်ဖီအာနန်ဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်
။ကျွန်တော်တို့အပြည့်စိတ်ကတော့ဟိုလုံလုံလေးရမပြောဖို့မြတ်တရားခံထားပါလေနော်။ကျွန်တော်တို့ကျမ်းမာမယ်အစိုးရအဖွဲ့ဦး။ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းဒီလိုအစိုးရကကျွန်တော်တောင်းဝေပေးတာ
။ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ကချင်စစ်ပြေးဒုက္ခသည်တွေစီသွားမဲ့ရင်လေးစီကိုလိုင်းစမဲ့အဖြစ်ဖမ်းဆီးပြီးတော့ဥပဒေအတိုင်းအရေးယူမယ်ဆိုတော့တက်မရောအရာရှိတွေကိုကချင်အဖွဲ့ဖက်ကလည်းပြန်ပြီးတော့တရားစွဲလိုက်တဲ့တဲ့ရင်မန္တလေးတိုင်းဒေသကြီးထဲမှာ AR မြစ်ရေတက်ပြီးတော့ရေကြီးနေလို့တောင်းနေချီတဲ့ပြည်သူတွေရေဘေးတန်ခံနေရတဲ့တဲ့ရင်တွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါဒါအပြင်တရရဲ့လေးလိုင်းဆွေးနွေးခန်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ခုတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမှတ်သင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စစ်ရေးမဟာဗျူဟာသစ်အရာတပ်တွေအများဆုံးရုပ်သိမ်းမှာမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဝါရှင်တန်မြို့ပြင်ကစစ်အခြေစိုက်စခန်းမှာညနေခင်းမင်းကွန်ပြောတာမှာအာဖဂန်ရေရှုမြင့်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒချေမှုန်းရေးနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။တပ်ဖွဲ့ဝင်အရေးအတွက်ဒါမှမဟုတ်လဲနောက်လာမယ့်စစ်ရေးအစည်းအဝေးတွေနဲ့ပတ်သက်လို့ပြောမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။အမေရိကန်နဲ့စစ်ရေးမဟာဗျူဟာကိုလှစ်ဟပြသလိုဖြစ်စေမဲ့မြေပြင်အခြေအနေတွေစစ်ရေးဆိုင်ရာအချင်းစရာတွေနဲ့ပတ်သက်လို့လည်းပြောမှာမဟုတ်သလိုအမေရိကန်ရဲ့အစီအစဉ်တွေကိုရန်သူတွေဘယ်တော့မှမသိစေရဘူးလို့သမ္မတကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေရန်သူတွေကိုတိုက်ခိုက်နေပေမဲ့လည်းဒီလိုတိုက်ခိုက်နေုံတစ်ခုတည်းနဲ့တော့ငြင်းချမ်းရေးရလာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုပါတယ်
။ Military power alone will not bring peace to Afghanistan or stop the terrorist threat arising in that country.But strategically applied force aims to create
စစ်ရေးအင်အားတစ်ခုတည်းနဲ့တော့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးဖို့တိုင်းပြည်တွင်းကတိုးလာနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့မဟာဗျူဟာကြက်ကြက်တက်တွေကိုအသုံးပြုရတာကရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအတွေ့နိုင်ငံရေးလုပ်ငန်းစဉ်တရားပေါ်ထွက်လာမဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဆန္ဒနဲ့တိုးတက်မှုတွေကိုမြင်နေရသရွေတော့အမေရိကန်အနေနဲ့အာဖဂန်အစိုးရနဲ့အတူတွဲအလုပ်လုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်နဲ့ထောက်ပံ့မှုတွေကအတိုင်းအဆမရှိသုံးကျင်တယ်လို့သုံးလို့တော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုသွားပါတယ်။အမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေတိုက်ခိုက်နေရတဲ့အကြမ်းဖက်ဝါဒီတွေကိုပါကစ္စတန်နိုင်ငံဘက်ကခိုးလုံခွင့်မပေးခြင်းအပြင်လည်းအာဖဂန်နိုင်ငံတွင်းအခြေအနေတွေကိုအကူအညီပေးနိုင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်။
IS စစ်ကြွတွေအတွက်နေဝင်ချင်းရောက်နေပြီလို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကအင်္ဂါနေ့မှာပြောဆိုလိုက်ပေမဲ့တချိန်တည်းမှာပဲစစ်သွေးကြွအုပ်စုကိုချက်ချင်းလိုက်ငင်းချေမုန်းနိုင်အောင်မဟုတ်ဘူးလို့ပြောဆိုလိုက်တာပါ။အီရတ်အစိုးရခေါင်းဆောင်တွေ American တပ်မှုတွေနဲ့တွဲဆုံဖို့ Baghdad မြို့ကိုမထွက်ခွာခင် Mattis ကသတင်းတောက်တွေကိုအဲ့လိုပြောဆိုလိုက်တာပါ။ Baghdad ကတွဲဆုံပွဲအတွင်းအီရတ်နိုင်ငံတည်ငြိမ်ရေးအတွက်မဟာဗျူဟာတွေကို Jim Mattis နဲ့ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။အဲစစ်သွေးကြတွေကအီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ခဲ့ပြီးနောက် 2014 ဩဂုတ်လကစလို့အီရတ်တပ်တွေရဲ့စစ်စင်ရေးတွေမှာရောလေကြောင်းဘုံကျဲတိုက်ခိုက်မှုတွေမှာပါမဟာမိတ်တပ်တွေကိုအမေရိကန်ကဦးဆောင်လာခဲ့တာပါပြီးခဲ့တဲ့ဇူလိုင်လထဲမှာတော့အီရတ်ရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မူဆူးမြို့ကိုအီရတ်တပ်တွေသိမ်းပိုက်ပြန်လည်သိမ်းပိုက်ပြီးအောင်ပွဲခံခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေဟာဆီးရီးယားနိုင်ငံမှာIS တွေထိန်းချုပ်ထားတဲ့ဒေသကိုပြန်လည်ရရှိရေးတိုက်ပွဲတွေအတွက်ကူညီပေးနေတာပါအဲ့ဒီတည်းမှာရာကာမြို့ပြန်လည်ရရှိရေးလည်းပါဝင်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အခက်အခဲတွေရှိခဲ့တဲ့သတင်းပတ်အပြီးဒီကနေ့အင်ကာနေ့မှာတော့အာရီဇိုနာပြည်နယ်ဖီနစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့စီယုံရေးပုံစံလူမှုစုဝေးပွဲပြုလုပ်ဖို့ရှိပါတယ်။ဗာဂျီးနီးယားပြည်နယ်ရှားလော်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတက်ပွဲမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွေ့ဆန္ဒပြသူနှစ်ဖက်စလုံးကိုအပြစ်တင်ခဲ့ပြီးတဲ့နောက်အခြေတင်ဖြစ်ခဲ့ရတဲ့အခြေအနေကိုကြော်လွန်နိုင်အောင်သမ္မတထရန့်စူးစမ်းနေတာဖြစ်ပါတယ်။မနစ်တင်းလာနေညကအာဖဂန်အရေးအမေရိကန်အစိုးရရဲ့ချင်းကပ်မှုကိုချပြခဲ့တာမှလည်းရှာလော့ဘေးကိစ္စကိုရည်ညွှန်းခဲ့တဲ့သဘောရှိပါတယ်။ရှာလော့ဘေးကိစ္စကိုဓာတ်ရိုက်ကိုကပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့လည်းကျွန်တော်တို့အချင်းချင်းကြားငြိမ်ငြိမ်ချမ်းချမ်းမရှိဘဲနဲ့တော့ကဘာကြီးငြိမ်းချမ်းရေးအတွက်အင်အားတရအနေနဲ့ရပ်တည်နိုင်မှာမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူအလုံးကိုချစ်မှအမေရိကန်နိုင်ငံကိုချစ်ရာရောက်ပါမယ်။နှလုံးသားမှာမျိုးချစ်စိတ်ကဲအောင်နေရင်အမုန်းတရားတွေတည်ယူတဲ့အစွဲတွေအတွက်နေရာမရှိဘူးလို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီကနေ့ဖီနစ်မြို့မှာလုံမဲ့လူမှုစည်းဝေးပွဲကတော့သမ္မတထရန့်အနေနဲ့သူ့ကိုထောက်ခံသူတွေနဲ့ထိတွေ့ဖို့ဆောင်ရွက်မှုဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကလည်းအနောက်ဗာဂျီးနီးယားပြည်နယ်မှာဒီလိုလူမှုစည်းဝေးပွဲမျိုးကိုသမ္မတကလုပ်ခဲ့တာပါ။ဒါပေမဲ့လည်းရှာလော့ဘီမျိုးနဲ့မကြသေးခင်ကဘော့စတွန်ဆန္ဒပြပွဲတို့ကနေမျက်ဝါးထင်ထင်ထွက်ပေါ်လာတဲ့တိုင်းပြည်တွင်ကွဲပြားမှုတွေကိုကုစားနိုင်ရေးသမ္မတအနေနဲ့အခုထက်ပိုပြီးလှုပ်ဖို့လိုအပ်နေတယ်လို့သတိပေးပြောဆိုကြတဲ့ Republican တွေလည်းတိုးလာနေပါတယ်ရှင်
။ American ရေတပ်ဖြတ်သန်းမော USS John McCain တဲကနေတည်ဆုံးသူအလောင်းတွေကိုရေငုပ်သမားတွေရှာဖွေတွေ့ရှိထားကြောင်း American ရေတပ်ရဲ့ Pacific တပ်မဟာတပ်မှူးရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီကနေ့ပြောဆိုလိုက်ပါတယ်။တင်းမော်တွင်ကပိတ်မိနေတဲ့နေရာတွေကနေတည်ဆုံးသူတချို့ကိုရေငုပ်သမားတွေဒီကနေ့ရှာဖွေတွေ့ရှိတာလို့ရေတပ်ဗိုလ်ချုပ်ကြီး Scott ကစင်ကာပူမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မလေးရှားရေတပ်ကရှာဖွေတွေ့ရှိခဲ့တဲ့တည်ဆုံးသူတဦးရဲ့ရုပ်အလောင်းကိုလည်းတင်းမော်တိုက်မှုမှာပျောက်ဆုံးခဲ့တဲ့ရေတပ်သား10ဦးတဲ့ကဘယ်သူဖြစ်တယ်ဆိုတာအတိအပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ရေရက်ဗိုလ်ချုပ်ကြီးကပြောပါတယ်။ပျောက်ဆုံးနေစေရေရက်သားတွေကိုလည်းဆက်ပြီးရှာဖွေနေပါတယ်။အမေရိကန်ဖြတ်သင်းမောအကြီးအကျယ်ဖျက်ဆီးခဲ့ရတဲ့မလကာရေလက်ကြားအနီးမှာစီတင်သင်းမောနဲ့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုကြိုးပမ်းဖော်ထုတ်နေတဲ့အမေရိကန်ရေရက်ကတော့ပိုပြီးကြိုးစားဖော်ထုတ်သွားမယ်လို့ပြောပါတယ်။ဒီသင်းမောရဲ့ရေစူးမှအောက်မှာအပေါင်းကြီးတစ်ခုဖြစ်နေတာကိုအမေရိကန်ရေတပ်ကထုတ်ပြန်လာတဲ့ဓာတ်ပုံမှာတွေ့ရပါတယ်။တင်မော်တွင်ကအိတ်ခမ်းတချို့နဲ့ဆက်သွယ်ရေးခမ်းတို့တဲကိုရေဝင်ခဲ့တယ်လို့အမေရိကန်ရေတပ်တပ်မဟာခုနှစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကိစ္စဖြစ်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတလောအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေအားလုံးရပ်ဆိုင်းထားဖို့အမိန့်ပေးထားပါတယ်။
American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ Syria နိုင်ငံ Raqqa မြို့ပေါ်ကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့48နာရီအတွင်းအရက်သား100ကျော်သေဆုံးရတယ်လို့စီရီစောင့်ကြည့်သူတွေကဒီကနေ့အင်ကာနေ့မှာပြောပါတယ်။တိုက်ခိုက်မှုတွေကြောင့်မိသားစုတွေခိုးလုံရအဆောက်အုံတွေပျက်စီးခဲ့ပြီးမိနစ်တနည်းလာနေကအနည်းဆုံး42ဦးသေဆုံးခဲ့ရတဲ့အထက်မှာကလင်းငယ်19ဦးပါတယ်လို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုတာဖြစ်ပါတယ်။အမေရိကန်တို့ထောက်ပံ့ပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစုနဲ့နောက်ခတ်နဲ့အာရပ်ပြည်သူ့ဆက်အဖွဲ့တွေကမြို့ရင်းမှာရှိနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုပိတ်ဆို့ထားရေးပြီးခဲ့တဲ့ဇွန်လကစတင်တိုက်ခိုက်ခဲ့ခြင်းကတည်းကဆိုရင်အခုသေဆုံးမှုကတရက်ထဲမှာသေဆုံးမှုအများဆုံးဖြစ်တယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရှင်။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူသေဆုံးဒဏ်ရာရစီခဲ့တဲ့ဗန်ကားနဲ့တိုက်ခိုက်မှုမှာပတ်သက်ဆက်နွယ်မှုတန်တရားနဲ့ဖမ်းဆီးထားသူ၄ဦးကိုဒီကနေ့မှတရားရုံးထုတ်ခဲ့ပါတယ်။တရားရုံးထုတ်ဖို့ရှိနေပါတယ်။မနေ့တနင်္လာနေ့တုန်းကတော့ဗန်ကားမောင်းသူလို့ရဲတွေကပြောဆိုတဲ့အမျိုးသားကတော့ရဲကပြစ်ခတ်လို့သေဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကိုအမျိုးသား12ဦးပါအကြမ်းဖက်ဝါဒီအဖွဲ့ကစီစဉ်ခဲ့တာဖြစ်ပြီးအ ဲ့ဒီတဲက10ဦးကတော့ရဲတပ်ဖွဲ့လက်ချက်နဲ့တေဆုံးသူတွေရှိနေတယ်လို့တိုက်ခိုက်မှုမလုပ်ခင်တရက်ကသူတို့ရဲ့ဖောက်ခွဲရေးပစ္စည်းအလုပ်ရုံမှာမတော်တဆပေါက်ကွဲမှုအတွင်းတေဆုံးခဲ့သူတွေလည်းရှိတယ်လို့အာနာပိုင်တွေကပြောပါတယ်။ပိုင်းစိတ်တိုက်ရှာဖွေခဲ့ရတဲ့ဒီဝရမ်ပြေယူနက်စ်အဘူယာကုတ်ကိုတော့ဘာစီလိုနားမြို့ရဲ့အနောက်ဘက်45ကီလိုမီတာကွာကျေးလက်ဒေသမှာမနေ့တနင်္လာနေ့ကရဲကအသေးပြစ်ခတ်ခဲ့ပါတယ်။အသီးကံဘုံးတွေတက်ဆင်ထားပုံရတဲ့သူ့ကိုတွေ့ရှိပြီးတဲ့နောက်ရဲကပြစ်ခတ်ခဲ့တာဖြစ်ပြီးဖောက်ခွေရေးပစ္စည်းတွေကအတုတွေဖြစ်တာကိုနောက်မှတွေ့ရတယ်လို့အာနာပိုင်ကြီးကပြောပါတယ်
။မြောက်ကိုရီးယားပြဿနာကိုစီးရင်အင်အားသုံးဖြည့်ရှင်းသွားမယ်ဆိုတဲ့မကြသေးခင်ကသမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုမှုအပေါ်တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့မှပါတဲ့ဒီမိုကရက်အမတ်တွေကပြစ်တင်ဝေဖန်ပါတယ်။သမ္မတထရန့်ရဲ့ခြောက်လှန့်ပြောဆိုမှုတွေဟာအယားမယောက်ပဲကိုရီးယားကျွန်းဆက်အတွင်းတင်းမာမှုတွေကိုသာပိုတိုးလာစေတဲ့အကြောင်းမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမှတ်လဲဖြစ်အရှေ့အာရှဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လဲဖြစ်တဲ့အက်ဒဝါ မာကီကဆိုးမြို့မှာပြောဆိုတာဖြစ်ပါတယ်။အက်ဒဝါ မာကီဦးဆောင်တဲ့ Republican Democrat နှစ်ပါတီကိုယ်စားလှယ်ပါအဖွဲ့ဟာဒီသတင်းပတ်တဲ့ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီတွားရောက်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝန်ပြည့်ပဲ့တင်းတက်ဒုံးကျည်ချင်းချောက်မှုအန်တီအန်နဲ့ပတ်သက်လို့တွားရောက်ဆွေးနွေးနေကြတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှစီးကိန်းအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရွှေတစိမ့်၄ခု၊ငွေတစိမ့်၃ခု၊ကြေးတစိမ့်၄ခု၊စုစုပေါင်းစုတစိမ့်၁၀ခုနဲ့အဆင့်ခုနှစ်မှာရှိနေပါတယ်။စီးကိန်းအားကစားပွဲတော်မှာနိုင်ငံပေါင်း၁၇နိုင်ငံကအားကစားသမားတွေရှင်ပြိုင်နေကြတာပါ။အင်းရှင်မလေးရှားကတော့ရွှေတစိမ့်33ခုအပါအဝင်စုတစိမ့်ပေါင်း82ခုစုခုပြီးတော့ထိတ်ဆုံးကဦးဆောင်နေတာဖြစ်ပါတယ်။ဒီကနေ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဖိလစ်ပိုင်အသင်းတို့ပွဲမှာတော့မြန်မာအသင်းက69ဂိုးမရှိနဲ့အပြတ်သက်အနိုင်ရရှိခဲ့ပါတယ်။အမျိုးသမီးဘောလုံးအသင်းကထိုင်းနဲ့ဗီယက်နမ်အသင်းတို့ကိုရှုံးနိမ့်ခဲ့တာကြောင့်တတိယနေရာမှာကျင်းနက်နေရတာဖြစ်ပါတယ်။တန်ရှင်းတဲ့အားကစားစိတ်ဓာတ်နဲ့ရှင်ပြိုင်ကစားမှုအတွက်ဂုဏ်ယူဝမ်းမြောက်မိကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကသဝန်လွှာပေးပို့ခဲ့ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာတင်သွင်းဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအနန်ဟာဒီကနေ့မွန်လွယ်ပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိပါရယ်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ဩဂုတ်လ24ရက်နေ့မတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်တခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအစီရင်ခံစာတင်ပြဖို့ရှိပါရယ်မနေ့ဖြန်မှာတော့မစ္စတာကိုဖီအနန်နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေ့ဆုံသွားဖို့ရှိနေတာပါတရင်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မှမြင်းမြင့်ခိုင်ကတင်ပြထားပါရယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အနေနဲ့အပြည့်သက်အစီရင်ခံစာကိုပြည်သူလူထုထံမချပြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေထံတင်ပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါတယ်
။ကျွန်တော်တို့အသေးစိတ်ကတော့လုံခြုံရေးရမပြောဖို့မြတ်တရားခံထားပါလေနော်။ကျွန်တော်တို့ကျမမယ်အစိုးရအဖွဲ့ဦးဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းပြည်သူအစိုးရကကျွန်တော်တို့တာဝန်ပေးထားတာလေ။အစိုးရကိုကျွန်တော်တို့ပြင်တယ်ပြင်ပြီးလို့ရှိရင်24ရက်နေ့ကြာပြည်သူများသိအောင်ကျွန်တော်တို့ပြည်သူ့ရှင်းလင်းပွဲလုပ်ပါမယ်ခင်ဗျာကျွန်တော်တို့အကြံပြုတော့ပါမယ်ကျွန်တော်တို့တာဝန်ပေးရတဲ့လူတွေနဲ့အားလုံးပြည်သူအစီအစဉ်ရှိပါတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအကြံပေးအစီရင်ခံစာတင်ပြဖို့အတွက်ကုလအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့ဩဂတ်လ22ရက်နေ့မွန်လွဲပိုင်း3နာရီမှာရန်ကုန်မြို့ကိုရောက်ရှိလာတာပါဩဂတ်လ24ရက်နေ့ကြာသပတေးနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပြီးအများပြည်သူသိအောင်အပြစ်သက်အစီရင်ခံစာကိုချပြမှာဖြစ်ပါတယ်။ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ရင်းပဋိပက္ခသားစီရေး၊ပြန်လည်သိမ့်မြည်ရေး၊အခြေခံဝန်ဆောင်မှုတွေရရှိရေး၊လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ကော်မရှင်ဘက်ကအသိပေးထားပါတယ်။ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာမနက်ဖြန်မှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိနေပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ဒီတွေ့ဆုံမှုမှာမပါဝင်လို့ကြောင်းအကြောင်းပြန်ကြားထားတယ်လို့အမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ဒီတောင်စုလွှတ်တော်ပေါ်တော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကအမတ်တွေကိုမနက်ဖြန်တွေ့ဖို့ကိုဖီအာနန်ဘက်ကအတောင်းဆိုတဲ့ပုံပဲ။အဲ့တော့ကျွန်တော်တို့ ဒီခံယူသားပါတီဘက်ကအမှတ်တွေကတော့မတွေ့လို့ဘူးဆိုတဲ့သဘောနဲ့ပြန်ကြားထားတာရှိပါတယ်။ဘာကြောင့်ဆိုရင်စရကျွန်တော်တို့ Coffee and Commission ဖွင့်စဉ်ကလေးကကျွန်တော်တို့ဘက်ကပြည်သူ့လွှတ်တော်ဘက်မှလည်းကန့်ကွက်တာရှိပါတယ်။ဒါဆိုနိုင်ငံတော်အတိုင်းအမြင်ခံဥပဒေအရအဲ့ဒီလိုနိုင်ငံတကာနဲ့ရှိတဲ့ပုဂ္ဂိုလ်များနဲ့နော်ရခိုင်ပြည်တစ်ခါကိုစုံစမ်းဖွင့်စည်းပိုင်ခွင့်ကိုဥပဒေအရမရှိဘူး။
လက်ရှိရခိုင်ပြည်နယ်ရဲ့ပြဿနာကိုမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေလောက်နေတဲ့ဖြည့်ရှင်းနိုင်မယ့်အနေအထားမရှိဘူးလို့ဒေါက်တာအေးမောင်ကသူ့အမြင်ကိုပြောပါတယ်
။အဲတော့နောက်ဆုံးအစီရင်ခံစာဖတ်တော့မယ်။မထွက်ခင်မနှက်ပြန်ဆိုလားသဘက်ကအများသတင်းစာရှင်းလင်းမှုလုပ်မယ်ဆိုတဲ့သတင်းတွေထွက်နေတယ်။အဲတော့သူ့ရဲ့အစီရင်ခံစာကိုဒီဘက်ကဆိုရလွတ်တော့တမ်ရူဖကဘလောက်ချီနော်လက်ခံလေအဲ့ဒါတော့ကျွန်တော်တို့မပြောနိုင်ဘူးအဲ့တော့ကျွန်တော်တို့နားလေတာကလက်ရှိဒီခိုင်းဖက်မှာဖြစ်နေတဲ့ပြဿနာဒီနိုင်ငံတကာအဖွဲ့အစည်းတခုမှလုပ်ခဲ့တဲ့ပုံကိုတူလာရောက်ပြီးမှနော်ခုနပြောလိုလိလာစုံစမ်းပြီးမှအကြံပြုတာလောက်နဲ့ဖြည့်ချင်းလို့ရမယ်ဒါမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကသုံးသပ်တယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြတ်အစီရင်ခံစာကိုတော့2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပြီးအဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေရဲ့တဝက်လောက်ကိုတော့အကောင့်ထဲပို့ထားနိုင်ပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောဆိုထားတာလည်းရှိပါတယ်။ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်တွေကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားကပြဿနာကိုပြည်လည်နိုင်ဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာကိုအဓိကစုံစမ်းဖို့မဟုတ်ပါဘူး။ရခိုင်အကြံပေးကော်မရှင်ကိုပြီးခဲ့တဲ့2016ဩဂတ်စ်လမှာဖွဲ့စည်းခဲ့ပြီးနှစ်လအကြာရခိုင်ပြည်နယ်မောင်တော်ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေပေါ်ထွက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကတော့ကုလသမဂ္ဂကတန်တရားရှိတယ်လို့မျိုးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမရှိခဲ့ဘူးလို့ပြောဆိုထားတာလေးရှိပါတယ်ရှင်
။မမြင်မြင်ခိုင်တင်ပြသွားတော့ပါ။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတွေပဲဆက်ရအောင်ပါ။ကချင်ပြည်နယ်ကားမိုင်းဂိတ်မှာကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့စစ်ပေးဒုက္ခသည်တွေစီသွားမဲ့ရင်လေးစီကိုလိုင်းစင်မဲ့အဖြစ်ဖမ်းဆီးပြီးတရားဥပဒေအရအရေးယူမယ်လို့တပ်ဖက်ကပြောဆိုလိုက်ချိန်မှာပဲကချင်အဖွဲ့ဖက်ကလည်းတားဆီးတဲ့တပ်မတော်အရာရှိတွေကိုကားမိုင်းရဲစခန်းမှာပဲတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။အခုလိုပြန်လည်တရားစွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးဥပဒေအကြောင်းအရဆက်လက်ရင်ဆိုင်သွားကြမယ်လို့သိရပါတယ်။မဆူမုံကဆက်ပြောပြပါမယ်ရှင
်။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကကချင်ပြည်နယ်ကာမိုင်းမြို့အဝင်စစ်ဆေးဂိတ်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ဘက်ကရှောင်းတခင်စစ်ဆေးတဲ့အချိန်ကချင်ပြည်နယ်ဖားကန့်မြို့ကကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလာမောင်လာတောင်ဦးဆောင်တဲ့ယင်းစစ်ဆေးတဲ့က၄စီးဟာလိုင်စင်မဲ့ယင်း၄စီးဖြစ်တဲ့အတွက်ဥပဒေအရအရေးယူဆောင်ရွက်မယ်လို့တပ်မတော်ဘက်ကဩဂုတ်လ21ရက်နေ့ကသတင်းထုတ်ပြန်ပါတယ်။တပ်ဖက်ကအခုလိုပြောဆိုလိုက်ချိန်နဲ့တပြိုင်တည်းမှာပဲကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကလည်းသူတို့ကိုပိတ်ပင်တားဆီးတဲ့တပ်မတော်အရာရှိ၃ဦးကိုကာမိုင်းရဲစခန်းမှာအမှုဖွင့်တရားစွဲဆိုလိုက်တာကိုကာမိုင်းရဲစခန်းဘက်ကအမှုလက်ခံကြောင်းဩဂုတ်လ21ရက်နေ့ညကဖုံးဆက်အကြောင်းကြားလာတဲ့အတွက်ဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားကြမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကဥပဒေကြောင်းအရာဆောင်ရွက်ကူညီပေးမယ်ရှေ့နေဦးခွန်အောင်က VOA မြန်မာပိုင်းကိုပြောပါရစေ
။အဲ့ဒါကတော့ကျွန်တော်တို့က20ရက်နေ့မှာသူတို့ဒီအမှုဖွင့်တိုင်စာခေါ်မှာပေါ့နော်။တိုင်စာနဲ့ကျွန်တော်တို့ရဲစခန်းမှာအမှုဖွင့်ထားလိုက်တာပေါ့။ခွန်းတော့ရဲစခန်းနဲ့လက်ခံတယ်လက်ခံပြီးတော့သူကဘာနဲ့ဖွင့်တယ်လဲဆိုတော့ရာစက်ကြီးပုတ်မှ384ပုတ်ခီးပေါ့384ပုတ်ခီး504နင်းဆောင်114အဲ့ဒါနဲ့သူတို့အမှုဖွင့်ထားပြီပေါ့နော်ကားစီးပိတ်ပင်တာပေါ့လေ904ကတော့ဟိုပါချင်းချောက်တာပေါ့ဒီဟိုပါညောနိုင်ငံတော်ညီမှုပြပြမှုကိုဟိုပါအနောက်ဟိုပါပြစ်စည်းစီအောင်ဆိုပြီးတော့သူကအနောက်ရှက်ပြုတယ်ပေါ့လေဆိုပြီးတော့မှချင်းချောက်တာပေါ့လေချင်းကြောက်တယ်တစ်တစ်လေးဆိုတာကတော့အပူပေါင်းကြံစီတာပေါ့အဓိကကတော့ဥရေနဲ့အညီဒီတပ်မတော်ကနေပြီးတော့မှဒီလူတို့ကိုပေါ့လေ6လနဲ့ဖမ်းဆီးတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ပေါ့တပ်မတော်အနေနဲ့ဒီလူလုတ်တဲ့ကိစ္စတွေကိုဆင်ခြင်နိုင်အောင်ပေါ့ဆင်ခြင်နိုင်အောင်ဆိုပြီးတော့မှဒါပြည်သူလူထုကိုအဓိကကတော့အဲ့ဒါလေးဟိုပါပေါ့ message ပေးချင်တာပေါ့လေအဲ့ဒါကြောင့်
သူတို့အနေနဲ့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့နမတိစစ်ပြေးဒုက္ခသည်တွေဒုက္ခရောက်နေလို့ဖားကန့်ကနေတွားပြီးလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီပေးရင်နှန်းနေဖြစ်တယ်ဆိုတာကိုတားဆီးခဲ့တဲ့တာဝန်ရှိသူတွေကိုဖြေရှင်းပေမဲ့လက်မခံခဲ့ပဲချင်းချောက်နှောက်ယှက်ခဲ့တဲ့အတွက်အခုလိုတရားစွဲဆိုရတာဖြစ်ပါတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလာမောင်လာထောင်ကလည်း VOA ကိုပြောပါတယ်
ဆိုတော့ကျွန်တော်အဖွဲ့ကိုပဲယူပြီးတော့တားစီပြီးတနေကုန်ဒုက္ခပေးတာလေ။၃ရက်၄ရက်တိတိကျွန်တော်အဲ့လိုလို့တခါကျတော့အဲ့ကျွန်တော်အဲ့ရဲခန်းကိုကျွန်တော်ရဲ့ဟိုဟာသူလုတင်ပြတာပေါ့ဗျာ။အဲ့ခါကျတော့ရဲခန်းကနေပြီးတော့ကတော့ဒီပုံမှန်လေးနဲ့သူတို့ကိုကြားဆွဲလိုက်ပြီးတော့ဆိုပြီးတင်ပို့လာတာ။ဆိုတော့ဆွဲရခြင်းရဲ့အကြောင်းရင်းလဲကျွန်တော်တို့ရဲ့ကားတော့ပေါ့ဗျာ။ကျွန်တော်စီကကားတော့ကိုသူကအဲ့ဘုံမူအိမ်နိုင်ကလူတော်ဝင်လူတာလူပြီးရုံတင်မကောက်အဲ့ကားတော့သူကစီးတော်စီးလိုက်သေးတယ်။
လိုင်စင်မဲ့ရင်နေတဲ့ကထောက်ပံ့ရေးပစ္စည်းတွေကိုကာမိုင်းကနေနံမတီးကိုဆက်လက်ပို့ဆောင်နိုင်ရေးတာဝန်ရှိတဲ့သူတွေဘက်က6ဘိန်းရင်တစည်းစီစဉ်ပေးပေမဲ့ကချင်ဖွဲ့ဘက်ကလက်မခံပဲပတ်ဝန်းကျင်ကျေးရွာတွေကအမျိုးသမီးငယ်လေးတွေအပါအဝင်လူဝင်ရ100လောက်ဝန်းရံပြီးတော့လိုင်စင်မဲ့ရင်လေးစီးကိုရဲစခန်းသားမှာရှိတဲ့ကောင်ရနှစ်ချင်းဖျားရှိခိုးချောင်းတဲ့ကိုဥပဒေမဲ့ရွှေပြောင်းဝင်ရောက်သွားခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးရင်တွေကိုတားဆီးတဲ့အချိန်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့နောက်ကချင်ဒေသခံတချို့နဲ့လုံခြုံရေးတပ်ဖွဲ့တွေကြားအခြေတင်ဖြစ်ခဲ့ကြတဲ့အခြေထိခိုက်ဒဏ်ရာရခဲ့သူကချင်အမျိုးသမီးမက်ဂိုင်ရင်ကိုတော့အခုမြေကြီးနားဆေးုံမှာအတွင်းလူနာအဖြစ်ကုသမှုခံယူနေရတယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကရှေ့နေဦးခွန်အောင်ကအခြေအနေကိုပြောပြပါဗ
ျ။လူစုကိုအကြမ်းဖက်ပေါ့နော်အကြမ်းဖက်ပုံစံပေါ့လေဟိုဖမ်းဆီးတဲ့အချိန်မှာဖြစ်သွားတာပေါ့အ
ဲ့
ဒီအချိန်မှာယုံကြည်စံဆက်ဖြစ်ရင်လည်းဖြစ်သွားတာပေါ့လေရဲတပ်ဖွဲ့ကနေပြီးတော့မှဆီယမ်မတယောက်ကိုပေါ့နော်အကြမ်းဖက်အဲ့လိုဟာတာပေါ့တာစီဖမ်းဆီးတဲ့အချိန်မှာအဲ့ဆီယမ်မနေပြီးတော့မှမူးမိလဲသွားပြီးတော့မှတန်ရာရတာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်မို့အဲ့ဆီယမ်မကဟိုဟာဖြစ်သွားတာပေါ့ဟိုဆေးရုံကိုရောက်သွားတာပေါ့လေကာမိုင်းတိုက်တဲ့ဆေးရုံကိုရောက်တယ်ရောက်ပြီးတော့အဲ့မှာကုလာမှာပျောက်တဲ့အတွက်အခုလက်ရှိကတော့မြင်းကျနာဆေးရုံကြီးမှာတော့အတွင်းလူနာဖြစ်စစ်ကူတမှုခံယူနေရပေါ့
ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဘက်ကမနေ့ပြန်ဩဂုတ်လ23ရက်နေ့မှာတော့ဒီကာမိုင်းဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းသာရှင်းလင်းပွဲလုပ်မယ်လို့သိရပါဗျ။လွန်လောဆယ်မှာတော့ဖမ်းဆီးထားတဲ့ရင်းနေတဲ့ကစစ်ပြေးဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေကိုတော့ကချင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ဒုက္ခသည်တွေစီအရောက်ပေးဖို့၆ရက်နေပြီးလိုင်စင်မဲ့ရင်၄စီးနဲ့ရင်ပေါင်းတွေကိုတော့ကာမိုင်းနယ်မြေရဲစခန်းမှာအမှုဖွင့်ပြီးဥပဒေအရဆက်လက်အေးအေးယူဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကတော့သတင်းထုတ်ပြန်ထားပါဗျ။
မဆူမတင်ပြသွားတာပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မန္တလေးတိုင်းဖက်မှာမြည်ရကြီးနေတဲ့သတင်းဖက်လက်ရအောင်ပါမန္တလေးတိုင်းဒေသကြီးအတွင် ARR မြည်ရတက်ပြီးတော့ရေလွှမ်းမိုးမှုကြောင့်လူဦးရေသထောင်ကျော်လောက်ရေဘေးဒဏ်ခံရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကပြောပါတယ်အဖြစ်အဆုံကိုတော့ကိုကောင်းဆိုင်ဟင်းကတင်ပြထားပါတယ်ရှင်
မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တဲတဦးစင်ကိုင်တပိတ်ချင်းနဲ့စင်ကူမျိုးတွေမှာအေယာဝတီမြေတက်ပြီးရေလွှမ်းမိုးမှုကြောင့်လူဦးရေ1000ကျော်အင်အောင်စုပေါင်း2500လောက်နေရာပြောင်းရွှေ့နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေစင်ရင်းနဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ်
ကျွန်တော်မန္တလေးတိုင်းဦးစီးမှုနဲ့ပုံရတော့တဲတဦးစင်ကိုင်တပိတ်ချင်းစင်ကူမှာ1000ကျော်သွားပြီအင်အောင်စုပေါင်း2500နဲ့လူဦးရေ1000ကျော်ပြည်လည်ဆရွှေ့နေတယ်ကျင်းနေတော့အဲ့ဒါတွေကိုလည်းလုပ်နေပါတယ်အဲ့ဒါပြီးလို့ရှိရင်တော့ဒါမြေကြီးကမှန်းလို့ရတာပဲလीဒါပြီးလို့ရှိရင်ကျွန်တော်တို့မကွေးတော့ဘကွေးကိုရောက်လာမှာပေါ့ပြည်ပြကိုးကိုရောက်လာမှာပေါ့ဒါပေမဲ့အခုဒီရွာဖြစ်တဲ့အချိန်မှာသခိုင်းတိုင်းအပေါ်ကရေကပြီးသွားပြီရေကချက်ကြတယ်အပေါ်မှာဆက်ပြီးတော့မိုးမလာဘူးဆိုတော့ရေစီးလာတာလीသူကဒါမော်နီတာလုပ်နေတာပါမြေကြီးနဲ့မိုးစလနဲ့ဒါမော်နီတာလုပ်နေတာပါ
လက်ရှိမှာတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသတွေမှာရှိတဲ့မြေကံပေးမျိုးတွေမှာမြေရေတက်မှုကြောင့်ရေဘေးဒုက္ခနဲ့ကြုံနေရတာပါမြေရေလွမ်းမှုတန်ကိုရင်ဆိုင်နေရတဲ့ရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေစောင့်ရွက်နေတယ်လို့ဒေါက်တာကိုကိုနိုင်ကပြောပါတယ်
ကျွန်တော်တို့ညွှန်ကြားထားတာကျူရီနေရာရွှေ့ရပြီဆိုတာနဲ့ဆန်ရိတ်ခါတော့ခုနှစ်ရက်စာပေါ့နော်အဲ့ဒါက basic ဂျူတိုင်းလူတိုင်းကိုပြည့်စုံပြီးပါနောက်တခြားလိုအပ်ချက်တွေတော့ထပ်ပေးမယ်
မန္တလေးတိုင်းဒေသကြီးအတွင်းရေဘေးဒုက္ခခံနေရတဲ့နေရာတွေမှာနယ်လက်ဆေးပေးကမ်းတွေထားရှိပြီးအခုလက်ရှိထိတော့ကူးစက်ရောဂါတွေဖြစ်တဲ့သွေးလွှတ်ကွေးရောဂါဝမ်းရောဂါကူးစက်တာမျိုးတွေမဖြစ်သေးဘူးလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတန်းတန်းမြင့်ကပြောပါတယ
်။မတော်စပြီးလောက်ကျောက်ကောက်နေတာ3ရက်ရှိပါပြီနော်။3ရက်ရှိတဲ့အခါမှာတရာဦးမြို့နယ်လေးပါပါတယ်၊မရီယာလေးပါတယ်၊စင်ကူးလေးပါတယ်ပေါ့နော်။ညောင်ဦးလို့တက်လာပါပြီ။ဒါပေမဲ့ခုတစ်ခါမှာမမတို့ဆေးကမ်းဖွင့်လာတော့တရာဦးကတော့စပြီးစီကမ်းဖွင့်နေပြီပေါ့နော်။အမဖွင့်တဲ့အခါမှာတတိတော်ကမလို့ရှိဘူးဒီရောဂါတွေနဲ့ဝင်းချုံဝင်းပြက်ရောဂါနဲ့ဒီလိုတွေရှိတယ်ဆိုတော့တရင်မရောက်သေးပါဘူးဗျာအခုတတိအမတို့ကအင်ဂျီဘလောက်တော့ယူဝင်ပြီကိုယ့်ရဲ့ကျန်းမာရေးဆေးကမ်းတွေဒါတွေဝင်နေပြီဆိုတဲ့တရင်ကိုပဲအမတို့ရပါသေးတယ်ကျန်တာကတော့ဘာဖြစ်လို့ရောဂါတွေဖြစ်တယ်ဆိုတော့တရင်တော့မရသေးပါဘူးဗျာ
ဒီရေပိတ်ကယ်ဆယ်ရေးလိုနေရာတွေမှာလူထူထက်တာမို့ကူးစက်ရောဂါတွေမဖြစ်အောင်ဂရုစိုက်နေရပြီးကူးစက်ရောဂါပြန့်ပွားမှုမရှိစေဖို့ကျန်းမာရေးဆိုင်ရာပညာပေးလုပ်ငန်းတွေကိုအထူးလှုံ့ဆော်နေတယ်လို့ဒေါက်တာတန်းတန်းမြင့်ကပြောပါတယ်
ီကတော့ညသွားခြင်းကတော့ရေတက်လို့ရှိရင်ဖြစ်တဲ့ယောဂါကတော့ဒီကတော့ဝမ်ချောဝမ်ပြေယောဂါပါပဲဒီကတော့เนาะ leptospirosis ဆိုတာရှိပြီးအဲ့ဒါရေတက်တဲ့အခါမှာအမားတို့ပါလာတာပေါ့နော်ပါလာတဲ့အခါမှာကျွက်ပေါ့ကျွက်ကနေဒီမှာတဆင့်ကျွက်ကျွက်ရဲ့သေးရနေတဆင့်ကူလိုက်တဲ့ယောဂါပေါ့အဲ့ဒါမျိုးတွေအတွက်တော့အမားတို့ကအသိပညာဒါတွေကတော့မာရီတက်ဆိုင်ရာကျမကြီးခန္ဓာကြီးကတော့ဒီဆုတဲ့နေရာဒီမှာတက်ဆိုင်ရာအားလုံးကိုတော့အကုန်လုံးလုပ်ပေးပြီးသားပေါ့နော်ဒါဒီကျမကြီးပြည်ညာပြီးလုပ်ငန်းတွေကတော့ဆက်ပြီးတော့ဒီမှာထုတ်သွားမှာ
မန္တလေးတိုင်းဒေသကြီးအတွင်မြို့နယ်အချို့မှာတော့ ARD မြို့ရဲ့တက်မှုကြောင့်အခြေခံပညာကျောင်း55ကျောင်းပိတ်ထားရပါတယ်မြန်မာနိုင်ငံတော်ဝန်မိုးများပြီးမြေချောင်းတွေစိုးရိမ်ရိမ်မက်ကြော်တဲ့အထိဆိုးဆိုးရွားရွားရေကြီးရေချမ်းဖြစ်နေတဲ့အရာဝတီတိုင်းစကိုင်းတိုင်းပဲခူးတိုင်းအပါအဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေဩဂတ်လအထိရေဘေးသင့်အင်ဂျီပေါင်း9000ကျော်ရှိနေပြီးရေဘေးသင့်ပြည်သူ2000ကျော်နေပြီဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစဟိန်တင်ပြတော်ရပါရှင်ခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါကဘာပေါ်မှာမိလာအညစ်အကြေးတွေများလာတဲ့ပြဿနာရှိနေပြီးနှစ်စဉ်မိလာအညစ်အကြေးတန်ချိန်တန်းနေရာထက်မနည်းကိုလည်းပြန်လည်ပြုပြင်တန်ဆင်ခြင်းမရှိဘဲဒီအတိုင်းဆွံ့ပြင်းနေကြပါဗျ။ဒါကသဘာဝပတ်ဝန်းကျင်နဲ့လူရရဲ့ကျန်းမာရေးကိုထိခိုက်လာစေတဲ့ပြဿနာတစ်ခုပါ။ဒါပေမဲ့အခုမိလာအညစ်အကြေးတွေကိုလောင်စာအဖြစ်ပြောင်းလဲအသုံးပြုနိုင်ဖို့ကင်ညာနိုင်ငံမှာစတင်စံတက်လှုပ်ဆောင်နေပါဗျ။ဒီအကြောင်း Given Notch ပြပို့ထားတဲ့သတင်းကိုမခင်ဖြူရဲကဆက်ပြီးတင်ပြထားပါဗျရှင်။
တနည်းနည်းနဲ့ပြန်လည်တန့်စင်ပြုပြင်အသုံးပြုတာမျိုးမရှိတဲ့မိလာအညစ်အကြေးတွေဟာနှစ်စဉ်နှစ်တိုင်းတန်ချိန်တန်ပေါက်များစွာရှိတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒါပေမဲ့အခုကဉ္ညာနိုင်ငံမှာဒီမိလာအညစ်အကြေးတွေကိုအချောက်ခံနောက်ကာဗွန်ကဲတွေဖြစ်အောင်လုပ်ပြီးလွှတ်စာမုတ်တင်လဲရီတို့နဲ့ရောပြီးတော့လောင်စာအဖြစ်ပြောင်းလဲထွက်လုပ်နေပါရယ်။ဒါနဲ့ပတ်သက်လို့နာကူရူရေနဲ့မိလာတန့်ရှင်းကုမ္ပဏီကဂျွန်အီရီဂူကအခုလိုပြောပါရယ
်။ Carbonization basically is a process whereby you increase the carbon content.of your materials in this case we are using the drum
carbon gap ရအောင်လုပ်တဲ့ဖြစ်စဉ်ကတော့အခြေခံအဖြစ်ပစ္စည်းတစ်ခုကို carbon tap ပုံများလာအောင်လုပ်တာပါဒီလိုလုပ်တဲ့နေရာမှာရောစပ်ပြီးသားမိလာတွေကိုစီပိုင်းထဲကိုထည့်ပါတယ်စီပိုင်းအောက်ခြေမှာတော့ပေါက်တွေဖောက်ထားရပါတယ်ဒီပေါက်တွေကအထက်ကိုအောက်ဆီဂျင်ဝင်အောင်လုပ်ပါအောက်ဆီဂျင်နဲ့မီးလောင်ကျွမ်းစီတာဖြစ်ပေမဲ့လုံးဝပြတ်ဖြစ်သွားတဲ့အထိမရအောင်တော့ထိမ့်ပြီးလုပ်ရပါတယ
်ဒီလိုနည်းနဲ့ပဲမိလာညစ်ကြေးတွေကိုလောင်စာတုံးလေးတွေဖြစ်အောင်ဖြည်းဖြည်းချင်းလှုပ်ဆောင်တာပါဒီလောင်စာတုံးတွေဟာဈေးသက်သာရုံမကမိသွေးလောက်လဲသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေနိုင်ပါဘူ
း In this way you are able to eliminate all the volatile matters all the harmful gases and it is at this point that you ensure that your sludge doesn't smell it's safe for handling
ဒီနေ့ပဲအလွယ်တကူငုတ်ပြန်နေတဲ့အန်တီအေရှိတဲ့ဓာတ်ငွေအလုံးကိုဖယ်ရှားပစ်နိုင်ပါတယ်ဒီစစ်မှာတော့မိလာတွေအနက်မထွက်အောင်တခါတည်းလုံးရပါတယ်အလုံးရောချစ်ပြီးလောင်စာတုံးခဲတွေဖြစ်အောင်လုပ်တဲ့ချိန်ထဲမှာအနက်မထွက်အောင်တခါတည်းလုံးသွားတာကပို့ပြီးတော့ဘေးကင်းပါတယ်
ဒီလိုနီးနဲ့ထုတ်တဲ့လောင်စာတုံးတွေဟာမီးသွေးထက်ပိုပြီးတော့တန့်ရှင်းတယ်လို့ပိုပြီးတော့လည်းကောင်းပါတယ်။ဒါပေမဲ့ဒီလောင်စာတုံးတွေကိုလူတွေသုံးကျင်လာအောင်ဆွဲဆောင်နှာချဖို့ကတော့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေတာပါ။ဒီလောင်စာတုံးတွေကိုလွယ်လွယ်နဲ့ရောင်းရဖို့မလွယ်ပါဘူး။ဒါပေမဲ့နီးပညာအားနည်းနေသေးတဲ့ကုမ္ပဏီတစ်ခုကဒီလောင်စာတုံးတွေကိုပိုပြီးတော့အဆင့်ရှိရှိထုတ်လုပ်နိုင်ဖို့ကြိုးစားခဲ့ပြီးတိုးတက်မှုတွေလည်းရှိလာနေတယ်လို့ဂျွန်အီရီဂူကပြောပါတယ်။
The output capacity of the carbonization machine we are targeting at least 10 tons per day which then will be processed
carbon gap ပြောင်းပြောင်းလဲပြည့်တဲ့ဆက်ကနေ့စဉ်10တန်းထက်မနည်းထုတ်လုပ်နိုင်ပါတယ်အဲဒီကနေတစင်လောင်စာတုံးလေးတွေဖြစ်အောင်ထုတ်လုပ်တာလည်းဖြစ်ပါတယ
်ဒီလောင်စာတုံး1ကီလိုကိုဒေါ်လာ50နဲ့ရောင်းတာမို့မီးသွေးထက်ပိုးပြီးတော့ဈေးသက်သာပါတယ်အခုလိုလှုပ်ဆောင်မှုမျိုးကိုနိုင်ငံတကာကလည်းဝိုင်းဝန်းကူညီပေးတယ်လို့ကုန်ကြမ်းပြတ်သွားမှာကိုလည်းဘယ်တော့မှစိုးရင်ရမှာမဟုတ်ပါဘူးရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
။VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လေလံရွှေနေခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်ကြားလား
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့နေ့ညကပဲအာဖဂန်နစ္စတန်နဲ့ပတ်သက်တဲ့သူ့ရဲ့မဟာဗျူဟာကိုထုတ်ပေါ်ပြောကြားလိုက်တယ်။အာဖဂန်နစ္စတန်ကဂျမ်ဖက်ဝါရာကိုတိုက်ဖြတ်ရမှာအခြေအနေပေါ်မူတည်ပြီးတော့လှုံ့ဆော်သွားမယ်လို့ဆိုပါတယ်။တခြားနိုင်ငံတွေအနေနဲ့သူတို့ရဲ့ကိုယ်ပိုင်ဟန်နဲ့နိုင်ငံပြန်လည်တည်ဆောက်ရေးဒီမိုကရေစီထွန်းကားရေးဆောင်ရွက်ရမှာအမေရိကန်စစ်တပ်ကိုဆက်ပြီးတော့အသုံးပြုသွားမှာမဟုတ်ဘူးလို့လည်းထုတ်ပေါ်ပြောကြားလိုက်ပါတယ်။ဗာဂျီးနီးယားပြည်နယ်ကစစ်စခန်းတစ်ခုကိုတွားရောက်ပြီးအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့စီးရေးမူဝါဒကိုသမ္မတထရန့်တနင်္လာနေ့ကအခုလိုပြောဆိုခဲ့တာပါ
။ We will not talk about numbers of troops or our
တဲ့နဂါစီစီစီနဲ့ပတ်သက်လို့တော့ကျွန်တော်တို့ပြောမှာမဟုတ်ပါဘူး။အခုချိန်ကစလို့ကျွန်တော်တို့ရဲ့မဟာဗျူဟာမျိုးစီးရေးလို့ရှာမှုတွေကိုစိတ်ကူးနဲ့အချိန်ရေးဆွဲသတ်မှတ်ထားတွေပေါ်အခြေခံဆောင်ရွက်တော်မှာမဟုတ်ပဲတကယ့်လက်တွေ့အခြေအနေတွေကိုကြည့်ပြီးတော့ဆောင်ရွက်သွားမှာပါ။အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဟာကျွန်တော်တို့ရဲ့စီစီနဲ့ကျွန်တော်တို့ဘာလို့ယုံကြည်ထားတယ်ဆိုတော့ဘတော့မှလည်းသိမှာမဟုတ်ပါဘူးဘတော့တက်ခဲ့မယ်ဆိုတာမျိုးပြောမှာမဟုတ်ပေမဲ့လည်းကျွန်တော်တို့ဆက်လက်ပြီးတော့တက်ခဲ့ချင်းမုံတော့မှာဖြစ်ပါတယ
်အာဖဂန်နစ္စတန်နဲ့ပတ်သက်တဲ့ဘူဝါဒကိုပြောကြားတဲ့အချိန်ထဲမှာပဲပါကစ္စတန်နိုင်ငံဟာဂျမ်ဖက်သမားတွေကိုလက်ခံနေထိုင်ခွင့်ပေးထားတယ်လို့လည်းသမ္မတထရန့်ကဝေဖန်ပြီးဒါကိုပြောင်းလဲရမယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကသမ္မတထရန့်ဟာစီရင်တဲ့မြို့သားလုံခြုံရေးဂျမ်ဘေးတွေကိုတွေ့ဆုံခဲ့ပြီး16နှစ်ကြာခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးဘလူကင်တွေမလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။နောက်တရက်မှာသူ့အနေနဲ့ဆုံးဖြတ်ပြီးဆိုပြီး Twitter လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။အမေရိကန်သမိုင်းမှာရှေးကြဆုံးအာဖဂန်စစ်ပွဲနဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာရွေးချယ်စရာနီလန်းတွေတဲကနောက်ထပ်ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေထပ်ပြီးတော့စေလို့မလား။ဒါမှမဟုတ်လုံခြုံရေးတာဝန်ယူပေးနေတဲ့ contract နဲ့လုပ်နေတဲ့ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရောတခါတည်းယူသိမ်းမလားဆိုတာတွေပါဝင်ပါတယ်။လက်ရှိအာဖဂန်နစ္စတန်မှာရင်ဆိုင်နေရတဲ့အခြေအနေဟာရှေ့မတိုးတာနောက်မဆိုးတာအခြေအနေလို့အမေရိကန်စစ်တပ်ခေါင်းဆောင်တွေကပြောဆိုနေပါတယ်။တာလီဘန်တွေကအာဖဂန်နစ္စတန်တွင်းနဲ့ပါကစ္စတန်နယ်ခြားဒေသတွေမှာရှေ့ကိုတိုးလာပြီးထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒီအချိန်မှာပဲအာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာသစ်ကိုသမ္မတထရန့်ကြီးညာလိုက်တာဖြစ်ပါလေ။
အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေခံကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်လေးလိုင်းစီစဉ်ကနေပြီးတော့ကျူးစွားပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတမကမြေနေရာဟောင်းတဲ့တမကအဆောင်အသစ်ကိစ္စဖြစ်ပါတယ်မြန်မာလူလိုက်ရေးတမိုင်းဝင်ចောင်းသားတမကအဆောက်အုံပြန်လဲဆောက်လို့ရဟာလူလူကနေပြီးတော့ရွေးချယ်တဲ့ energy အစိုးရလက်ထက်မှာပို့ပြီးတော့အတန်ကျဲလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောက်အုံမြေနေရာမှာတမကအဆောက်အုံဆောက်ဖို့အတွက်ရောင်းတိုင်းအစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်လာပြီးတော့အခုတော့ဒီတမကမြေနေရာကိစ္စတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီတမိုင်းဝင်တမကမြေနေရာဟောင်းနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောရမယ်ဆိုရင်တော့88မျိုးဆက်တကူဖြစ်ပါတယ် NLD လူငယ်ဆပြီးတော့ဖွဲ့စည်းခဲ့တဲ့ထဲမှာပါဝင်ခဲ့တယ်လို့ပဲလက်ရှိအဖြစ်ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီမင်္ဂလာတော်ညွှန်မြို့နယ်ကိုယ်စားလှယ်ဖြစ်ပါတယ်နောက်တစ်ခုကတော့ကုတင်ရေးပါကုတင်ရေးဟာ88မျိုးဆက်ကျောင်းသားကောင်းဆောင်တကူဖြစ်ပါတယ်ဘာကသာရဲ့ခေါင်းဆောင်တကူလည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းဆုံးကိုရန်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရန်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရောင်ကြီးကျွန်တော်ခုနကျွန်တော်စကားဆခင်းလို့ပါပဲကျွန်တော်ဒီတမကမြေနေရာဟောင်းကိစ္စမှာဒ ဒီရောင်တိုင်းဆွေရကြီးကဆွေရနေပြီးတော့အဲ့နေရာမှာတမကဆောင်းဆောက်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကယာယီရန်သားသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ်နေပြီပေါ့နော်ဒီနေရာမှာကိုရောင်တို့ကတော့ဒီရောင်တိုင်းရောင်တိုင်းဒီပြည်သူ့လွှတ်တော်ကုလသမဂ္ဂပေါ့နော်ကိုရောင်တို့ energy ဘက်ကကိုရောင်တို့လွှတ်တော်ဘက်ကနေပြီးတော့အခုစပြီးတော့ဒီကိစ္စဟိုဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းစပြီးတော့ကြိုးပမ်းခဲ့တာရှိတာကျွန်တော်ကြားပါတယ်ခင်ဗျာကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာတာလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ကဂျာတမကောက်ကိုအရင်ရင်တုန်းကတော့ဗျာတမကောက်ကျူချခဲ့တယ်နောက်ပိုင်းအစိုးရကြီးဆက်ဆက်ကလည်းတမကောက်ဆိုတာနဲ့အဲလူတွေရှုခဲ့တယ်နောက်ဆုံးကြာသေးခင်မှာတမကအဲဒီရင်းနေမှာဒီတစ်ပင်ကြီးဆိုက်ခဲ့ပြီးတမကရဲ့ရုပ်ဆဲကိုပြည့်ရင်းအောင်လို့အများကြီးကြံစီခဲ့တာရှိတယ်သိလားအခုစိုးရတက်ကနေပြီးတော့ဒီကျွန်တော်တမကတဲ့ကျွန်တော်တမကဆောက်ဝင်ပေါ်ထွန်းလာပြီးဆိုပြီးတော့ဘယ်ဆိုမှမအခုမပြူခဲ့တဲ့အတိုင်းအတရာကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်အရဒီတမကအဆောက်အဦကိုဒီကျောင်းသားရိုးစက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တမန်ဆုံးအကောင့်ထက်ပေါ်စီစီနဲ့ဆန္ဒကရှိနေရှိနေတဲ့အခါကျတော့ဟိုကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်ပြီးဆောက်ဖို့ဆိုပြီးတော့အဲ့ကြောင့်ကျွန်တော်တို့ညီထဲဝင်စပြီးတော့လှုပ်ရှားနေတဲ့အခြေအနေရှိပါခင်ဗျာ
ဟုတ်ကဲ့ပထမတစ်ကြိမ်တုန်းကတော့ရန်ကုန်တိုင်းဆွေရကနေပြီးတော့ကြိုးပမ်းခဲ့တာရှိပါတယ်ခင်ဗျာအဲ့ပေါ်မှာကိုကြောင်တို့လည်းကြားပြီးမှပါဝေဖန်မှုတွေဖြစ်လာတယ်တမကမြင်းနေရာပေါ်မှာသူတို့ဆောက်ဖို့တဲ့ကြိုးပမ်းနေအခုကအဲ့ဒါမဖြစ်တော့ဘူးပေါ့နော်အဲ့တော့လက်ရှိအဖြစ်ကိုရန်အောင်ရှိတဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောက်ကဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
ဟုတ်သူတို့ကလည်းကျွန်တော်ထင်နေကြဟိုတရားဝင်မထုတ်ပြန်ပေမဲ့ဒီကျွန်တော်တမကကိုဒီကိစ္စကဖြတ်သန်းခဲ့ကြတဲ့ဒီကျောင်းသားတွေရဲ့သဘောဆန္ဒနဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်တမကဒီကျွန်တော်တမကဒီရှင်သန်ဖွံ့ဖြိုးရေးနဲ့ဒီတက္ကသအဆောက်အဦပေါ်ထွန်းရေးအတွက်သူတို့ဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါအဲဒီပြောင်းပြီးအစိုးရကလည်းဒီအဆောက်အဦပြန်လည်တစ်ခါဖို့အတွက်ဒီ9ဘီလီယံပေါ့နော်ခွင့်ပြုကြပြီးလည်းဖြစ်ပါတယ်ဒါတနည်းအားဖြင့်တော့အကျိုးကြီးပါစေသလိုသမဂ္ဂတွေရဲ့ယက်တည်မှုနဲ့ဖြစ်တည်မှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့လည်းတစ်ဖက်ကဝေဖန်ပြောဆိုမှုလည်းရှိပါတယ်တို့တစ်ဖက်ကလည်းဒီသမဂ္ဂကြီးအစောဝင်အများဆုံးပေါ်ထွန်းလာပြီးဘုအနေအားတိုက်ပြောရှင်တကြောက်ကြတဲ့ဆန္ဒပြတဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့သဘောကတော့ဒီအခုလက်ရှိဒီအမျိုးသားဒီနေ့ဥပဒေမှာဒီတမကတွေရဲ့ရည်တည်ခွင့်တွေကိုသူတို့တွေစက်တည်းရေးသားရလို့ကျွန်တော်သိရှိရပါတယ်အဲ့တော့ဥပဒေပြီးတော့မှတမကစောင့်မလားတမကစောင့်ပြီးတော့မှဥပဒေလုံမလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရက်ကပြန်ယူသွားမယ့်အခြေအနေရှိပါတယ်ဘာကြောင့်လဲဆိုတော့ဥပဒေပြီးတော့မှအချိန်ကကျွန်တော်ထင်တာလည်းပို့ပြီးတော့ကြာတတ်တဲ့သဘောဝါရှိပါတယ်အဲ့တော့ဥပဒေပြီးတော့တမကအဆောင်စောင့်မယ်ဆိုရင်ကြာမှာဖြစ်တယ်လို့သမဂ္ဂဆောင်ဝင်ပြီးတော့မှဥပဒေပြမယ်ဆိုလည်းကြားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးကြံရည်တက်လုံးအောင်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ကိုရန်တို့ကိုရန်အောင်တို့ကဥဆောင်ပြီးတော့အခုစနွေးတိုင်ပင်ကြတဲ့ခါမှာသမဂ္ဂမျိုးဆက်တီတော်များများကိုလည်းစနွေးနေတာတွေ့ရပါတယ်ဆူပြီးတော့စနွေးနေတာတွေ့ပါတယ်အဲ့တော့ခြေလန်းကအခြေအနေကဘယ်လောက်ထိအောင်မြင်လာပြီလဲဘယ်လောက်ထိပေါင်းအောင်ဖြစ်လာပြီလဲခင်ဗျာ
ဒီလိုကျွန်တော်ဒီအောင်မြင်မှုကတော့ဟိုတော်တော်ကြီးမားပါလေကြီးမားလို့ဆိုအရင်ရင်တော့တမကနဲ့ပတ်သက်ပြီးအဲ့လိုမျိုးတခါမှခြေခြေပြင်းပြင်းဆွေးနွေးတိုင်ပင်တာမရှိခဲ့ဘူးပေါ့နော်အခုကျွန်တော်တို့ရှိတယ်အလုံးပဲအားသက်ပြောရှင်စရာကောင်းပါလေဟိုအယူဆချင်းတူတာမတူတာတပိုင်းပေါ့နော်ဆူတာကအဲ့ဒီနေမှာနည်းနည်းတော့ကွဲလွဲနေတာကတချို့တလေကဒီမူလတမကမျိုးသီးကမလုပ်ရှိဘူးဒါတနည်းအားဖြင့်ဒါစနစ်ဆိုးရပြယုတ်ပြတနည်းအားဖြင့်အဲ့ဒီတမကအဆောင်ကြီးဖြူခွဲဆံခြင်းနဲ့အတူသမဂ္ဂရရဲ့တရားဝင်ယက်တိခွင့်နဲ့မခအောင်ကျွန်တော်တိုင်းပြည်ရဲ့ပညာရေးစနစ်ကြီးတစ်ခုလုံးမှာဘုံခွဲဖြစ်ပြခြင်းခံရတယ်လို့ကျွန်တော်ယူဆတယ်ယူဆတယ်ဆိုတော့အဲ့တော့တချို့တလေကတော့အဲ့ဒီနေရာမှာမလို့စီရင်ဆိုတော့ဒီပုံမှာကျွန်တော်ဆွေးနွေးကြမယ်အဲအစင်းမပြရလဲရှိတယ်ပြဿနာမရှိဘူးအခုကျွန်တော်စတင်ပြီးတော့ရင်းနေနေပုံဝင်လေးနဲ့ပြောဆိုမှုရလိုက်တာကကျွန်တော်တို့အတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုပေါ့နော်နောက်ပိုင်းလဲအစည်းအဝေးတွေကိုကျွန်တော်စဉ်းစားမပြဆောင်ရမယ့်အခြေအနေရှိပါလေ
ဟုတ်ကဲ့ခင်ဗျာကိုရအောင
်လက်ချိနဲ့စိတ်ချလက်ချိနဲ့ကျွန်တော်လုံးဝမဲ့အနေထားတော့ရှိပါရယ်နော
်ဟုတ်ကဲ့ခင်ဗျာကိုရအောင်လေလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ချင်ပါလေကုတင်ရေးကတော့ဘခုနာကျွန်တော်မိတ်ဆက်ထားလို့ပဲဘာကသာခေါင်းဆောင်ဟောင်းတယောက်ဖြစ်ပါလေ88မျိုးဆက်ကပါကုတင်အေးကြပါလားခင်ဗျာ
ုတ်ကဲ့ကြားပါတယ်
ကိုတင်ခုနကတော့ကုရန်ကိုဆွေးနွေးတော့လည်းကြားပြီးပြီးတော့ကိုတင်ရဲ့သဘောထားလည်းသိကြပါတယ်ခင်ဗျအဲ့တော့ဒီတမကမြင်းနေဟောင်းကိစ္စနဲ့ပတ်သက်လို့တမကနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ဟိုကျွန်တော်တမကအဆောက်အဦနဲ့ပတ်သက်လို့ကတော့ဗျာကျွန်တော်တို့ကပြန်ဆောက်ရှင်နေဆိုတော့ဟိုသဘောထားကတော့ကျူဆူရမယ်သဘောထားပါပဲဆိုတော့ကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာโอเคဆွေးနွေးဝဲဆွေးနွေးโอเคဆွေးနွေးဝဲဆိုတာ1953ကနေ2019ကျောင်းသားတမကမျိုးဆက်အားလုံးပါဝင်တဲ့ဆွေးနွေးပွဲမှာအဲဒီဆွေးနွေးပွဲကနေကျွန်တော်တို့ကဘယ်လိုဖော်ပြထားလဲဆိုတော့ထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်အဲ့မှာပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီဖြူဖြက်ခံရတဲ့ကျောင်းသားသမားအဆောက်အဦကိုပြန်ဆောက်ချင်တယ်ဆိုတဲ့အားထုတ်မှုကစိတ်မြတ်ကောင်းမွန်တဲ့လှုပ်ဆောင်မှုတစ်ခေတ်အဖြစ်အသိမှတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျောင်းသားသမားကဆောက်ချင်တယ်ဆိုတာကိုကျွန်တော်တို့ကြိုဆိုရမယ်သဘောထားပါပဲဒါပေမဲ့ပြန်ဆောက်ချင်တဲ့သဘောထားကကျွန်တော်မြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲဒီတော့ကျွန်တော်တို့ကအဆောက်အဦပြန်ဆောက်ချင်တာရူးရှင်းမကန်တဲ့သဘောထားဖြစ်ချောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်တယ်ဗျ။အဲ့ဒါကတော့နံပါတ်၁ကတော့ကျွန်တော်တို့ကအဆောက်အဦရဲ့တမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီတမိုင်းတံမိုးအသိမှတ်ပြုချောင်းဖော်ပြတဲ့အချက်တော့ပါမယ်။ကျွန်တော်တို့ကဆောက်ချင်တယ်ဆိုရင်ပေါ့။ဒီတော့နံပါတ်၁ကတော့ကျွန်တော်တို့ကအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ဘက်ကနာများအဖွဲ့ချုပ်နဲ့ကျွန်တော်တို့ကတွေကဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာရပ်တည်ခွင့်လှုပ်ရှားခွင့်ရှိရမယ်။နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုရေးကြုံရတဲ့အတွေ့အကြုံရဒါနံပါတ်3အချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦတို့ဆောက်ချင်တယ်ဆိုရင်အဲ့ဒီဆောက်လို့ရေးကိစ္စအဲ့ဒီကျောင်းသားသမဂ္ဂအဆောက်အဦဆောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာထိခိုက်အားပြော့စေမဲ့သဘောမျိုးတော့မဖြစ်စေရပါဘူးဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖျက်ဆန်းခဲ့ရတဲ့အတွေ့အကြုံမှာရှင်လင်းလုံးဒီမိုကရေစီအရေးတော်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမောင်မောင်ကကျွန်တော်တို့အဲ့ဒီမှာဘာကတည်းကအဖွဲ့ချုပ်ကျွန်တော်တောင်းယူနေတဲ့အချိန်ပေါ့ဗျာကျွန်တော်တို့ဘာကတည်းကအဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်ဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စနဲ့ပတ်သက်လို့ဒါကြုံတွေ့ရတဲ့အဖြစ်အပျက်တစ်ခုပါအဲ့ဒီကဒေါက်တာမောင်မောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်ညင်းခဲ့တယ်အဲ့ဒီကညင်းခဲ့တာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်တယ်အဲ့ဒီရည်စည်းကြောင်းအတိုင်းကနေကျွန်တော်တို့ဖယ်ထုတ်မဲ့ကိစ္စဖြစ်နေလို့ညင်းခဲ့တယ်ဒါကြောင့်လဲဒေါက်တာမောင်မောင်ကချေခင်းလက်ခင်းသားတဲ့တနေ့မှာကျောင်းသားသမဂ္ဂအဆောက်အဦကြီးကိုပြောပါပါကြီးအုံမြင့်ချကြရပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတာမျိုးဖြစ်သွားတာ။ဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားတစ်ခုကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့အဲဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆိုကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်။ပထမတစ်ခုကတော့တမကအဆောင်ကိုဆောက်လုပ်ဖို့ကိစ္စပေါ့နော်တမကအဆောင်ကိုဒီအမြင်ညာဟောင်းပါပဲနောက်ဒုတိယချက်ကတမကဟောင်းဆောက်လုပ်လို့ပဲတမကနဲ့ပတ်သက်လို့တရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးတို့ကတော့ပြင်းထန်တယ်တမကဒီရဲ့တရှိမှုကိုအတိမတ်ပြုပြီးတော့မှပဲတမကအဆောင်ဆောက်တင်တယ်ပေါ့နော်အခုချိန်မဖြစ်သင့်ဘူးဆိုတော့အယူဆမျိုးရှိပါတယ်ကိုတင်ရေးကောတူးချင်းဆန္ဒဘယ်လိုရှိပါလဲ
ကျွန်တော်တူးချင်းကတော့အဲ3ချက်မို့4ချက်ရှိတာ
ဗျဟုတ်ကဲ့
တစ်ချက်အဲ့မှာကြံနေရလို့ကျွန်တော်မြင်တယ်အဲ့ဒါကတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားသမဂ္ဂအဆောက်အဦတစ်ခုဆောက်ပြီးတော့ကျောင်းသားသမဂ္ဂတွေနဲ့ဘက်ကဆံများအဖွဲ့ချုပ်နဲ့ဆုတ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအဆောက်အဦကြီးကအဆောက်အဦတည်ကြီးပဲဖြစ်နေမှာပဲဟုတ်တယ်ဟုတ်လားဒီတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်၄အချက်ကဘာဟာလဲဆိုတော့ကျွန်တော်တို့ကကျောင်းသားသမဂ္ဂတွေဘက်ကဆံများအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေရဲ့ယက်တီဆုတ်ရှားခွင့်ဆိုတဲ့မူကိုစုပ်ကင်ပြီးတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်ဆိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတင်ရောကကိုရန်အောင်ကိုလီလန်းပေါ်မှာခဏလေးနေပြီးပါကျွန်တော်အသက်ဖိုင်တစ်ခုဖွင့်ကြပါတယ်ကိုကတော့အဲ့ဒါကတော့ဒီဥလှရွှေပါဥလှရွှေဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခားတဲ့အချိန်မှာနောက်ဆုံးကြံ့ခဲ့တဲ့ခေါင်းဆောင်မျိုးဆက်ထဲကတူဖြစ်ပါတယ်ဥလှရွှေရဲ့တန်ဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်ကဆောက်လို့နေပါတယ်တို့ပြောကြဆိုကြကြမှာဒီနေ့တွေကတောင်းဆိုချက်ကနှစ်ခုပဲတောင်းသမားလှုပ်ရက်ဆိုခုပြုကိုအရင်ပေးပါပေးပြီးပြီးမှာကျောင်းသမားအဆောက်အဦဆောက်ဖို့ကြောက်ပြောပါလို့ကလေးတွေတော်တာအဲ့လိုရှိအဲ့တော့ပုံကိုရပြောရင်လေဟာအတင်လဲအဲ့ဒီကလေးတွေတော်တာနဲ့အင်လိုက်ဖြစ်တယ်ဘာလို့ဖြစ်စီခြင်းလဲဘာဖြစ်လို့ကိုဒီမှာတဏ္ဍာရလို့ထပ်ခေါ်နေတဲ့ဓမ္မကြီးကျိုးလက်ထက်ရောက်လာပြီကွာဘာဖြစ်လို့အကန့်တက်တွေတားကြီးတွေပိတ်ဆို့တွေလုပ်နေမှာလဲ
ဒီမြေနေရဟောင်းနဲ့ပတ်သက်လို့ရောတမကအဆောက်အုံကိုမြေနေရဟောင်းမှာစောက်တင်လားမစောက်တင်လားမြေနေရဟောင်းနဲ့ပတ်သက်လို့ရောအငဲ့သဘောရဘလို့ရှိလဲခင်ဗျာ
ဒီညမှာမုန်းရကြီးနေတဲ့ကျောင်းသားသမားကအဆောက်အုံဒီဇိုင်းအတိုင်းဆောက်ဆောက်ပြီးတော့အဲ့မြန်မာနိုင်ငံကျောင်းသားလှူရှားမှုသမိုင်းကြားတဲ့ပြင်နေတာအဲ့ဒီတက်ကူကျောင်းသားသမားကိုကြီးတွေမှာဘယ်နာမှာပဲအဆောက်အုံကြီးကြီးဆောက်ဆောက်အကျယ်ကြီးပါဟာကျောင်းသားသမားကအဆောက်အုံဆောက်ဖို့နေရဟာကျောင်းသားသမားကဆိုငါတို့ဘောရီငါတို့လိုက်စီအဲ့ငါတို့ရဲ့ချစ်တီမုန်းနေကွာတန်းကျူကအဲ့ဒါသူကစဉ်းစားလိုက်တာဒါကပါမယ်နဲ့ခေတ်စကူလောက်ဖြစ်နေမယ်ဒီလိုသဘောထားတာမြန်မာနိုင်ငံကျောင်းသားလောက်ချမှုသမိုင်းကျတဲ့ပြင်းနဲ့တိုက်တဲ့အမှတ်သားနဲ့လို့ပါအမှတ်သားလေးနဲ့ရှိသေးချင်း
ဟုတ်ကဲ့ဒါကတော့ဥလရွှေရဲ့သဘောထားသူ့ရဲ့မြင်မှာကိုရောင်ခုနကဥလရွှေသဘောထားကြားမိမယ်ထင်ပါတယ်သူကတော့မြင်းနီယာဆောင်းအောင်မှာတမိုင်းဝင်တမိုင်းဝင်ဆိုတဲ့ဟာမျိုးဖြစ်တယ်မှာဆိုတော့သူ့ယူဆပါကိုရောင်သဘောထားဘယ်လိုရှိပါလဲခင်ဗျာသူ့ပေါ်သူ့သဘောထားပေါ်မှာ
Hello
ဟုတ်ကဲ့ကိုရောင်ကြားလားမသိခင်ဗျာ
အဲ့ကြား
တယ်ဟုတ်ကဲ့ခုနဥလရွှေပြောထားတဲ့သဘောထားကတော့ဒီတမကဆောင်းအောင်မြင်းနီယာပေါ်မှာတမိုင်းဝင်ဆောင်းအောင်ပဲဖြစ်တင်နေပေါ့နော်တခြားတမကကိုတခြားဆောင်းအောင်မှာဆောက်ပါတခြားနေရာမှာဆောက်ပါတမကဝင်းနေရတခြားနေရာမှာဆောက်အောင်ဆောက်ပေါ့နော်သူ့သဘောထားအဲ့လိုရှိတော့ကိုရောင်ကဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဦးသူကျွန်တော်နဲ့ဘာမှတိတ်ပြီးထူးခြားရကိုရောင်ချမ်းသာတာမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
သူတို့ကဟိုခုနအယူဆအဲ့ဒီဆောင်မစရာပိုင်းမှာတခုတချို့တလေကတော့အဲ့ဒီရင်းမြင်မှာမဆောက်ကြည့်ဘူးတချို့တလေကတော့ရင်းမြို့ကဒီတိုင်းထားပဲထားပြီးတော့မာကျွန်တော်တမကဆောက်ဖို့အဲ့ဒီဝင်းထဲမှာကြည့်ကြည့်တော့ချားတယ်နော်ကြည့်ကြည့်ဆိုတော့ဟိုဒီအတွက်ကိုကျွန်တော်ကဖြူထူးငင်းပွားစေမလိုဘူးလို့ထင်တယ်လေဟိုအဆင်ပြေပါတယ
်ဟုတ်ကဲ့
အဆင်ပြေပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြအောင်လေပေါ့နောက်တစ်ချက်ကရေးကြီးတာကအခုကျွန်တော်တို့စပြီးဆွေးနွေးတယ်ပေါ့နော်အခုကစပြီးစာလောက်ခါကြပေါ့အဲ့တော့အခုမကြာခင်မှာပဲဒီလေးအနှံ့ပြားကကျွန်တော်ရဲ့နောင်တော်ညီတော်တွေအကုန်လုံးကျွန်တော်ဖိတ်နေရဖိတ်လို့တော့ဖိတ်စာရစီစဉ်ထားပြီးပေါ့နော်အဲ့ဒီကနေသူတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရွက်ကြမယ်လို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုရောင
်အငယ်ဦးသားရှင်နဲ့ဘာမှသိပြီးတော့ကိုယ်လည်းလည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကိုတင်ရေးကအငယ်ဦးလက်ရွှေခုနကပြောထားတဲ့သဘောထားပေါ်မှာကိုတင်ရေးဗမာဖြည့်ဆွတ်ပြီးတော့ဖြည့်တုံ့ပြန်ပြီးတော့ဖြည့်စစ်ပြောစရာရှိပါလေ
ဟုတ်ကဲ့ကိုရောင်တို့ဦးလက်ရှိတို့ပြောခဲ့သူပါပဲကျွန်တော်ကဟိုဘယ်ဟာကိုင်ပြောမလဲဆိုတော့ကျွန်တော်အော်ကစ်ဆူနီဘွဲမှာလည်းပါခဲ့တယ်ဒီအဲ့ဒါအကြောင်းသားမျိုးဆက်အတီးတီးရဲ့ဆူနီဘွဲပေါ့အဲ့တော့အဲ့ရရှိချက်ငါအဲ့ဆူနီဘွဲရရှိချက်ကမြင်းနေရအဲ့အကြောင်းသားတမကအဆောင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောထားတယ်ဗျာကျွန်တော်တို့ပြီးတော့မူရင်းနေရနော်မူရင်းနေရဒီတိုင်းထားမယ်ပြီးရင်အဲ့ဒီတော့မှပြတိုက်လုပ်မယ်ပြီးရင်တကယ်လက်တွေ့အကြောင်းသားတမကအလုပ်တွေလုပ်ဖို့အဆောင်အသေးစောင့်မယ်ဒီသုံးချက်ကိုကျွန်တော်တို့အော်ကစ်ကနေပြီးတော့ဆူနီရရှိထားတယ်ဗျာအကြောင်းသားမျိုးဆက်အတီးတီးရ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခု thrush တူလေးလိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွနေမြင်းများလူတို့ပါတယ်ဥတင်ဝင်းသိန်းကြားပါလားခင်ဗျာဥတင်ဝင်းသိန်းဆွနေလို့ရပါတယ်ကုတင်ရေးရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းနဲ့ဆွေးပြောကြတာနဲ့ကိုဟုတ်လားကိုတင်းပြောကြတာအားလုံးကဒါသိရတာပြီးသားကြပါတယ်နောက်တစ်ခုကကျွန်တော်ကဒီဟုတ်လားကျောင်းသားတပ်မကအဆောင်ရှိတာကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကယူခဲ့တဲ့ကောင်းကောင်းကြီးတွေတက်ခဲ့နေရဆိုတော့ဒါတမိုင်းဝင်ဆောင်ကြဒီပုံကြီးကြီးရရှိရသူကလက်ထက်မှာဒီကိစ္စကဟိုအကောင်းတဲ့ဘက်ကကျွန်တော်တို့မြင်ရမှာဒါပေမဲ့၄ရက်ဦးရောကျွန်တော်တို့ကဟိုတတ်မှတ်ချက်ဆိုတာတော့မထားတတ်ပါဘူး။ဒါဆိုတော့အရေးကြီးတာဒီတမိုင်းအကောင်းကြီးကိုအစိုးရဆိုက်ခွင့်ပေးလို့ဟိုကောင်းတဲ့ဘက်ကအပေါ်ဝင်နေတဲ့ချက်ချက်ချက်60ပြည်နဲ့ဒီဘက်ကဒီနဲ့ဖွဲ့စည်းပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင်းတဲ့ခေါ်ရဆိုတာဟာဟုတ်လားဖြစ်နေပါတယ်တမိုင်းကျော်လည်းမှတ်တမ်းအနေနဲ့ရှိနေပါတယ်ကျွန်တော်လည်းဒီဘက်ပဲသိနေကြပါလိမ့်
မယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပြဖို့ထားတာဦးကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုရင်တစ်ချက်ဖွင့်ပြပ
ါတမိုင်းဝင်အစအဦးမှန်သမျှအစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိမ့်သိမ်းဆောက်ရှောက်ထားတဲ့နာသဘာဝကြပေမဲ့ကျောင်းသားတမကလူတမိုင်းကိုဖျောက်ဖျက်ပြဖို့ဖြည့်ဆည်းခံရတဲ့အစအဦးကိုတော့လက်ရှိနေရာမှာပဲပြန်လည်တည်ဆောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင့်ပျက်စီးသွားတဲ့အစအဦးနေရာတွေမှာမူလထက်ပိုကောင်းတဲ့အစအဦးတွေကိုပြန်လည်တည်ဆောက်ကြဆင်းရဲပါလဲကြသွားတဲ့နေရာမှာပြန်လဲကုန်းထနိုင်ခြင်းတော့ကိုသိခါတက်เสียအကြောင်းမရှိပါဘူးခုလဲចောင်းသားတပကအစအဦးကြီးကိုမူလနေရာမှာတိဆောက်ပြနိုင်ခြင်းနဲ့ចောင်းသားတွေရဲ့ခုံကိုပြန်လဲမြင့်တင်ပေးရမှာပါဘာသာရေးဆိုင်ရာအစအဦးတွေကိုတော့အများဝိုင်းဝန်းတိဆောက်ခဲ့နိုင်ကြသေးရင်မြန်မာနိုင်ငံသူ့ကျုံဘုရားလွတ်မြောက်ဖို့ကိစ္စရာကြီးမှာအဓိကအခန်းကပါဝင်ခဲ့တဲ့ចောင်းသားတွေရဲ့ဘူမိနဲ့တန်အစအဦးကြီးကိုနောက်သားစဉ်မျိုးဆက်ပြန်လဲကုန်းတက်နိုင်အောင်ကြီးကြေခမ်းနားစွာနဲ့အားလုံးဝိုင်းဝန်းတိဆောက်ပြတင်ပါတယ်ဒါမှသာဥဆောင်ပြီးပြန်လဲတိဆောက်ခွင့်ရခဲ့သူတွေဖို့တာဝန်ကျေးမှာပါပြန်လဲတိဆောက်ပြည့်တဲ့သမိုင်းဝင်နေရာကနေအခြေပြုပြီးတော့အနာဂတ်မှာထွက်ပေါ်လာမယ့်ကျောင်းသားတွေဖို့ကျောင်းသားတွေရဲ့သမိုင်းမှတ်တမ်းတွေကိုဆက်လက်ရေးထိုးသွားကြရမှာပါ။တစုံတူးရဲ့ပြောကကြောင်းအခြားတင်နေရာကိုပြောင်းရှေ့သွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်တွေအဖြစ်မျိုးကိုဆက်ရောက်သွားသလိုပဲခံစားကြရပါလိမ့်မယ်။ပြန်လဲဆောက်လုပ်တဲ့ကျောင်းသားတမကရဲ့အထက်တစ်ထပ်မှာတော့ကျောင်းသားတမကအစာဦးဟောင်းရဲ့ခန်းနာလာတဲ့ပုံစံငယ်နဲ့ပြာကန်းတစ်ခုကိုထည့်သွင်းပေးတင်ပါတယ်။ဖြစ်စည်းခံရတဲ့နေရာကိုနောင်လာနောက်သားတွေအတွက်အညှို့အတေးတွေနဲ့ခြံထားခဲ့မယ့်အစားဘယ်လောက်ပဲဖြစ်စည်းခံရပါစေပြန်လဲခေါင်းထောင်ထလာနိုင်တဲ့ပြရုပ်တစ်ခုဖြစ်ပဲထားတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ချိုးပေးစာတွေပြပို့တာရှိပါတယ်ဥညံခေါင်ဆိုတဲ့တော်ရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်တို့ဒီကသူ့ရဲ့အမြင်ပြပို့ထားပါတယ်သူရေးထားတာကတော့တမကတမိုင်းရဲ့ပုံရိပ်မပြတ်အောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်တမ်းမတင်မိဖို့လိုပါတယ်တဲ့နောက်ဥုံတင့်ဆိုတဲ့တော်ရှင်ပြောတာကတော့ နေရာတစ်ကပို့ပြီးတော့တင့်တော်မယ်ထင်ပါတယ်။တမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်မှုစနစ်တကျစီမံတင့်ပါတယ်တဲ့။အမြင်တွေကတော့အမျိုးမျိုးပါပဲ။ကျွန်တော်အခုအဲ့ဒါဒါနဲ့ပတ်သက်ပြီးတော့ပြည်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလို့ပါတယ်။ကျွန်တော်ခုနကဥလရွှေပြောသွားတဲ့အထဲမှာသတိထားမိတာကသမဂ္ဂတွေပြန်လဲလှုပ်ရှားနိုင်မှုအတွက်တချို့နေရာမှာဖိနှိပ်ခံရတဲ့အကန့်အသတ်ခံရတဲ့ဆိုတဲ့ဟာမျိုးပြောပါတယ်တချို့နေရာတွေမှာလည်းကျွန်တော်တို့ကြားပါတယ်တမကတွေပေါ်ဖို့အတွက်နည်းနည်းကြောင်းအာနာပိုင်တွေဒီသာအာနာပိုင်တွေအနှောက်အယှက်မျိုးတွေရှိတယ်လို့သိရပါတယ်ဥတင်ကိုတင်ရဲ့အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုများသိထားလဲဘယ်လိုအခြေအနေရှိပါလဲတမကတွေရဲ့ယက်တီမှုအထင်အနေထားအခုအစိုးရအသင်းမှာ
ယက်တီမှုအနေထားကတော့ရှင်းရှင်းလင်းလင်းမရှိတဲ့အနေထားပဲဟုတ်အဲ့တော့အားလုံးတညီတယ်ဟုတ်လားကျောင်းသားတမကအခန်းဖွင့်ခွင့်ရတာရောလှုပ်ရှားခွင့်ရတာရောဟုတ်လားလွတ်တက်ဆိုဆိုရှာခွင့်ရတာအလုံးတင်ကြီးသေးဖြစ်ရမယ်ဒါမဲ့တချောင်းတကာတာတရားဒရပုတ်ဆန်းဆိုလို့ဖြစ်နေသေးတယ်လို့တော့ကျွန်တော်တို့မြင်တယ်ဗျတောင်းတော့တမကတည်းရဲ့ဆိုလက်ဆာဆိုရှာခွင့်ဆိုတာ
ဟုတ်ကဲ့တပ်ချာပြင်းထန်တဲ့ဖိနှိပ်မှုတွေကရောအရင်ကလိုမျိုးရှိသေးလား
အဲ့ဒီကန့်သတ်မှုတွေကတော့ကျန်နေသေးတယ်လို့ကျွန်တော်တို့ကြားရသေးတယ်ဗျပြီးတော့တနေရာနဲ့တနေရာတော့မတူဘူးတချို့နေရာတွေမှာတော့အကန့်သတ်တွေတော်တော်ညော့ပြီးတော့လုတ်ကောင်လို့ရတာတွေရှိပါပြီမယ်တချို့နေရာတွေမှာတော့အကန့်သတ်တွေအများကြီးရှိတယ်အဲဒီမှာကျွန်တော်အထူးထပ်ပြောချင်တာကတော့ဘာကသမြာအခွင့်ချုပ်ကလက်ရှိ CWC ကျောင်းသားတွေနဲ့ဘာကသမြာအခွင့်ချုပ်နာမည်နဲ့လှုပ်ရှားမှုတွေကတော့တော်တော်လေးကန့်သတ်ခံနေရသေးပဲလို့ကျွန်တော်တို့သိရတယ
်ဘယ်လိုပုံစံမျိုးနဲ့ကန့်သတ်ခံရလဲခင
်ဗျအဲသူတို့ရဲ့ကျောင်းထဲမှာဝင်ပြီးတော့လှုပ်ရှားမဲ့လှုပ်ရှားခွင့်တွေကိုပိတ်ပင်တာမျိုးတွေခွင့်မပြုတာမျိုးတွေရှိရတယ်ပြီးတော့ဘာကသမြာအခွင့်ချုပ်နာမည်နဲ့လှုပ်ရှားမဲ့ဆိုရင်ဟိုတခြားကျောင်းသားတမကနာမည်နဲ့လှူရှားတာထက်ပို့ပြီးတော့ကန့်သတ်တာတွေဖြစ်နေတာကိုတွေ့ရတာပါဗျ
။ဟုတ်ကဲ့။ကိုယ်အောင်အခုလိုဒီကျောင်းသားတမကရဲ့ယက်တီမှုနဲ့ပတ်သက်ပြီးတော့ပုံစံမျိုးမျိုးဖြစ်နေတာပေါ့နော်။ဒေတာတစ်ခုနဲ့တစ်ခုလည်းမတူဘူးလို့ကျွန်တော်ကြားပါတယ်။ဒီအခြေအနေကဘယ်လိုကြောင့်ဖြစ်တယ်လို့သုံးသပ်မိပါလဲ
။ဟုတ်ကဲ့ကျွန်တော်ဝီးကျုံနဲ့လည်းတချို့ကိစ္စကြီးကျွန်တော်ဆွေးနွေးကြရတယ်ဗျာ
။ဟုတ်ကဲ
့။ဆွေးနွေးတာနံပါတ်1ကတော့ဟိုနံပါတ်1ကတော့အဲ့လိုထူးခြားဖြစ်နေပေါ့ဗျာ။ဖြစ်နေတဲ့ကျောင်းတွေကိုဒီကနေ့ကတည်းကထုတ်ပြီးတော့အသင့်တရားဆောင်ရွက်ဖို့တစ်ချက်ဒါကျွန်တော်ဝန်ကြီးချုပ်ကိုလည်းကျွန်တော်ဆွေးနွေးရတယ်ပေါ့နော်နောက်တစ်ချက်ကခုနကပြောတဲ့ရောင်းတကာတာပြည်သူ့ဆန်းဖြစ်နေတဲ့နေရာတွေကိုကျွန်တော်ယူသွားမယ်တော်ပြီးတော့အဲ့ဒီပါတုတ်တွေနဲ့ကျွန်တော်တွေ့မယ်ကြားကြောင်းဘာကြီးခက်ခဲရှိလဲဘာကြီးစိုးရိမ်မခင်ဖြစ်လဲဆိုတာမျိုးကိုကျွန်တော်တို့ဟိုသူတို့နဲ့တော့ဆွေးနွေးပါမယ်တချို့တည်းကြတော့ဟိုဒီလိုမျိုးသမဂ္ဂဆိုတာနဲ့တချို့နမလေးဆိုရင်မကင်းဖြစ်တာရှိတယ်။ရှိရတာကြာသူရဲ့ဆိုရင်စိတ်ကိုကျွန်တော်တို့တစ်ပတ်တလန်းနေပြီးရောပုဂ္ဂိုလ်ရဲ့ချင်းပြတ်ပြီးရောဖြေချောင်းအောင်လုပ်မယ်။ဒီနည်းကကျွန်တော်တမဇာရီရဲ့လောလောဆယ်ဂျာကာလာဥရီရဲ့လိုအခိုင်အမာမထွက်ခင်ဂျာကာလာမှာကျွန်တော်အချင်းပြောင်းလူမျိုးရဲ့ချင်းပြတ်ပြီးဆောင်ရွက်ပါမယ်။နောက်တစ်ချက်ကတော့အစိုးရဘက်ကနေပြီးရောလိုအပ်တဲ့ဒီသားချစ်တွေထုတ်ပြီးရောကျွန်တော်တမဂါကြီးလွတ်လပ်စွာလှုပ်ရှားခွင့်လွတ်လပ်စွာလှုပ်ရှားခွင့်ဆိုတဲ့နေရာမှာလေဥပဒေကလွတ်လပ်စွာလှုပ်ရှားခွင့်မှာအဲ့တော့ဟိုတစ်ခါကြီးတော့တပတ်ကအခုမှစပြီးဒီရာဟိုစကောင်းနေပေါ်တဲ့ခါမှာကျွန်တော်အားလုံးကအချိန်မပြည့်ကြသေးပါဘူး။ဆိုတော့ဒီအလေးထားနဲ့ကင်းမာနေတဲ့ခါမှာစိတ်ရှိလက်ရှိနဲ့ကျွန်တော်တို့ဟိုဆောင်ရွက်ဖို့တော့လိုအပ်တယ်လို့ကျွန်တော်ယူဆတယ်လေ။အဲဒီကြောင့်မလို့အစိုးရဘက်ကတလိုင်းကျွန်တော်တို့ဘက်ကနေတလိုင်းဒီအမောက်ကကြုတ်တယ်နဲ့ကျွန်တော်တွေ့မဆွေးနေမယ်အချိန်ပြောင်းကျိုးဆောင်မယ်လို့တော့ကျွန်တော်အဲ့ဒီစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆိုရဆိုလို့ဆိုရနဲ့ပတ်သက်လို့ပါဆိုရကဒီတမကအဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့အတွက်ကြိုးစားမှုတွေရှိတယ်အဲ့ဒါကရောအခြေအနေဘယ်လိုရှိလဲရပ်သွားပြီလားဒါမှမဟုတ်ရှင်ဆွေးနွေးဖို့ရှိလား
ဒါနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးပြီးပါတယ်ဆွေးနွေးပြီးတယ်ဆိုတော့တကယ်ဒါကဒီတဲ့ကောင်းတဲ့အဆောက်အုံမျိုးကျောင်းနိုင်တဲ့တိုင်ပါရှိရသလိုရှိရင်လေသူတို့ဒါကိုလက်ခံတယ်လို့အစိုးရပြောပါတယ်ခင်ဗျာပြီးတော့ဟိုတက္ကသိုလ်ကြီးကတော့ကျွန်တော်အချင်းချင်းစကားမပြောပြတဲ့အခါကျတော့ဟိုကျွန်တော်ဥပဒေနဲ့ကြုံတွေ့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲဘာလဲပေါ့ဗျာတကယ်တမ်းတချို့အချက်လက်တွေရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဟိုဒီဘုံမှာဟိုသဘောကွဲလမှုအနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အားလုံးကတော့လို့ပေါ့ဗျာဟိုပြောနေတဲ့ရောပါစင်းတဲ့ဒီပုဂ္ဂိုလ်ကြီးကရှင်နေမှာသူတို့တွေစိတ်ထဲမှာဆွေးနွေးမခင်ဖြစ်နေရတာဗာရီလေတော်မင်းနဲ့ပြည်သူတို့တိတိလောက်ကိုကျွန်တော်စိတ်ရှိလက်ရှင်မရှင်းပြမယ်။နောက်တစ်ချက်အစိုးရဘက်ကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ထမ်းတာဖြစ်ပါတယ်
။ဟုတ်ကဲ့
ကျွန်တော်တို့ကဝိုင်းဝန်းဆောင်ရမယ့်ကိစ္စတွေကိုလည်းကျွန်တော်တို့ဆောင်ရမှာဖြစ်တယ်လို့ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပေါ့ဝန်ကြီးနဲ့တိုင်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးဗျ။ဆိုတော့အခုမှဒီဘက်သမဂ္ဂဆိုတဲ့ဒီလိုသမဂ္ဂနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကိုကျွန်တော်အခုမှကျေပြင်းလေးဆောင်ရွက်ခွင့်ရတာ။အဲ့တော့တခါတလေကြတော့ ဟိုကျွန်တော်လည်းသဘောပေါက်ပါတယ်ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုတွေကိုကျွန်တော်ရှော့တည်ခြင်းနဲ
့အခု
လက်ရှိနိုင်ငံချင်းကြီးကိုလည်းမျက်စိမပြတ်ပဲနဲ့ကျွန်တော်စိတ်ချလက်ရှိနဲ့ကျွန်တော်တမကဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်ရည်ချက်ကိုအားလုံးပူပေါင်းဆောင်ရွက်ချက်ကိုလူတွေလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုပြချက်တစ်ခုရအောင်ကိုဒီတမကဖွံ့ဖြိုးရေးကိစ္စကြီးကိုနောက်တမကဆောင်ပြန်ထွက်လာပေါ်လာဖို့ကိစ္စကြီးကိုအခုဆောင်ရွက်ကြတဲ့နေရာမှာဘယ်လိုကိစ္စမျိုးတွေကအဓိကစင်ခေါ်ချက်အဓိကအခက်အခဲဖြစ်မယ်လို့တွေ့ထားပါလဲခုနသဘောကွဲလာရရှိမှာပေါ့လေ
ဟုတ်ပါဘူး Hello
ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ
်အဲဟုတ်ကဲ့ဟုတ်ကဲ့
ခုနကအခုဒီတမကတွေပြန်ပြီးတော့ပေါ်ထွက်လာဖို့ရေနောက်တစ်ခါတမကတရားဝင်ပေါ်ထွက်လာဖို့ရေတမကဆောင်ပြန်ပြီးတော့ပေါ်လာဖို့ရေဒီကိစ္စတွေဆောင်တဲ့နေရာမှာဘလို့အခက်ခဲမျိုးဘလို့စင်ခေါ်ချက်တွေအဓိကရှိနိုင်မယ်လို့ယူဆပါလဲ
အဓိကတော့နံပါတ်1ကတော့ကျွန်တော်တို့ဒီအားလုံးပူးပေါင်းပါဝင်နိုင်တဲ့ဒီအစီအစဉ်တရားကိုကျွန်တော်ကျင်းပမယ်အဲ့ဒီခါမှာတချို့တရားလည်းတချို့ဟိုကျွန်တော်ရိုးရှင်းဆုံးမြင်တာကတော့အချက်နဲ့ပြည်သူကိုသူတို့မရကြသေးဘူး။မရကြတဲ့အခါမှာသူတို့တွေပြောနေဆိုနေရရှိတယ်ပေါ့။နောက်တစ်ချက်ကဒီတမကကိုဒီမြန်မာပြန်ဆောက်မလားမဆောက်မလားဆိုတာကျွန်တော်ထင်တယ်တမကကိုဟိုဆောက်တော်တော့လက်ခံကြတယ်။တို့တော့ဘလို့ပုံပုံတရာမျိုးနဲ့ဆောက်ကြမလဲဆိုတော့လူကစိတ်ဝင်စားကြတယ်။ဟုတ
်ကဲ့။
စိတ်ဝင်စားကျွန်တော်တို့တွေကလည်းဒီတမကအရင်ဟောင်းမှာဆောက်မလားသို့မဟုတ်တပိုင်းထားပြီးတော့တပိုင်းမှာဆောက်မလားဒါမှမဟုတ်အဲ့ဒီသမဂဝင်းနေမှာပဲကြောက်လားဆိုတာကတော့ကျောင်းသားတွေရဲ့လွတ်လပ်တဲ့တိုင်ပင်ဆွေးနွေးမှုတွေပေါ်မူတည်တော့ဆိုရမယ့်ကိစ္စဖြစ်တယ်ကြည့်လား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကုတင်ရေးလက်တော့နောက်ဆုံးမေးချင်ပါတယ်ကျွန်တော်စက္ကန့်30လောက်ပဲရရယ်ကုတင်ရေးအခုကအဓိကဘလို့အခက်ခဲစင်ခေါ်ချက်တွေကြုံနိုင်လဲခင်ဗျာဒီသမဂကိစ္စအကောင့်တဲ့ပေါ်ဘူးက
စင်ခေါ်ချက်အကြီးကြီးရောတစ်ခုပဲရှိတယ်ဗျအဲ့ဒါကတော့ကျောင်းသားသမဂအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ကျောင်းသားဗကတများအဖွဲ့ချုပ်နဲ့ကျောင်းသားသမဂတွေရဲ့ရက်တီခွင့်နဲ့နော်လွတ်လပ်စွာလှုပ်ရှားခွင့်ရှိဖို့ပဲနော်အဲ့တော့ဒီနှစ်ခုကိုတီးကြတက်မဆောင်ရကောင်းဘူးကျောင်းသားသမဂ္ဂပဲလုပ်မယ်အဆောက်အဦပဲစောင့်မယ်ကျောင်းသားသမဂ္ဂမပေးဘူးဆိုတာမျိုးလုပ်လို့မရဘူး။နောက်သဘောထားမှမနဲ့လှုပ်ဆောင်ချက်မှန်ရင်တော့အများစုလက်ခံလာမှာပဲဆိုကျွန်တော်ယုံတယ်။ဒါပေမဲ့တခုတော့ပြောစရာရှိတယ်။မှန်ကန်တဲ့သဘောထားတော့ရှိတယ်။ဒါပေမဲ့အခြေအနေကလုပ်လို့မရသေးဘူးဆိုရင်လည်းမလို့ကြဘူးလို့တို့အခြေအနေကအတိုင်းအတာတစ်ခုထိလုပ်လို့ရပြီးတော့ကိုယ်မူကိုမထိခိုက်တဲ့အခွင့်အရေးမျိုးဖြစ်တဲ့ဆိုရင်လည်းကျွန်တော်တို့လက်မလုပ်မိဘူးလို့တယ
်။ဒါ
ကြောင့်ဒီမိုကရေစီစံနဲ့ပြောရအောင်ဆိုရင်လုပ်ရံတူနဲ့စိတ်ရှိစေထားပြီးတော့ဖြစ်တင်ဖြစ်တတ်ကြဘူး။တဖြည်းဖြည်းကြိုးစားသွားသင့်တယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ချင်းစစ်သွားလို့ပါ။ပေါင်းဆင်းရွေးပေးတဲ့ဥရအောင်ဦးတင်နဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ daily life အစီအစဉ်ဒီမှာပဲကျန်းမာခွင့်ပြီးပါ
သူမဆုမနဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့ Daily Line ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်။အာဖဂန်နစ္စတန်နိုင်ငံကိုပို့မဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်အရေးအမေရိကန်ရဲ့ချင်းကပ်မှုကိုမနေ့တနင်္လာနေ့တုန်းကအမေရိကန်သမ္မတကကြေညာပြောဆိုခဲ့ပြီးနောက်နေ့မှာပဲကာကွယ်ဝင်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်ပူးရဲစေဥစီအဖွဲ့ရဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့နဲ့တိုင်ပင်ပြီးသူ့အစီအစဉ်အရဆုံးဖြတ်သွားမယ်လို့ကာကွယ်ဝင်ကြီးမက်တစ်ကအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာပြောဆိုပါတယ်။လက်ရှိအာဖဂန်နိုင်ငံအတွက်အမေရိကန်တပ်ဖွဲ့ဝင် 8,400 ရှိနေပြီးသမ္မတထရန့်ကနောက်ထပ်တပ်ဖွဲ့ဝင် 4,000 ထပ်မံဆစ်လွတ်ဖို့အတည်ပြုထားတယ်လို့အမည်မဖော်လိုတဲ့သတင်းရှင်းမြစ်တွေကလည်းပြောဆိုထားပါတယ်။အဲဆက်သွေးကြတဲ့အတွက်နေဝင်ချင်းရောက်နေပြီလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဆက်သွေးကြအုပ်စုကိုချက်ချင်းလှန်ခင်ချေမှုန်းနိုင်ဖို့တော့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။အီရတ်အစိုးရခေါင်းဆောင်နဲ့အမေရိကန်တပ်မှုတွေနဲ့တွေ့ဖို့ဘက်ဂရက်မြို့တော်ကိုမထွက်ခွာခင်မှာကာကွယ်ဝင်ကြီးကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အခက်အခဲတွေရှိတဲ့သတင်းပတ်တွေအပြီးဒီကနေ့အင်ကာနစ်မှာတော့အာရီဇိုနာပြည်နယ်ဖီနစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့စီယုံရေးပုံစံလူမှုစုဝေးပွဲပြုလုပ်ဖို့ရှိနေပါတယ်ရှင် ။သတင်းအချင်းချုပ်ကမှတင်ပြထိုက်ကညပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရင်မူကမှဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ View American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00 AM အထိ 24kHz 13.33 kHz 4030 kHz 68.65 kHz 5999 190kHz 1995တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လန်းပါစေရှင်။ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောက်ပါ။
This program has come to you from the Voice of America, Washington.